Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်အောက်တိုဘာလ9ရက်ဗုဒ္ဓနေ့နဲ့ပိုင်6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော် Washington DC ကနေထုတ်ပေးနေပါတယ်ဒီအစီအစဉ်ကိုဆက်လောင်းကလည်းဖမ်းယူကြည့်ရှုနိုင်လို့ VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားမှာ
နက်စထရာလာကိုဆက်ခံမဲ့ Hezbollah ကောင်းဆောင်တေသွားပြီလို့ Israel ဝန်ကြီးချုပ်ကဆိုပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်အာဆီယံကောင်ဆောင်နဲ့တွားရောက်ဆွေးနွေးမှာဖြစ်ပါတယ်။မြန်မာအရေးကိုထိုင်းအာဆီယံတို့နဲ့ပူးပေါင်းဆောင်ရွက်ဖို့အမေရိကန်ကပြောပါတယ်
။အဲ့လိုသတင်းတွေပြီးမှာတော့စကိုင်းတိုင်းပူတလင်ကစီးရေးချင်းဒီဒေါက်တာစောမြင့်မောင်နဲ့ပတ်သက်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးကျင်းသားများခွန်ရက် PPNM ကထုတ်ပြန်ချက်နဲ့အာဆီယံသဘောတူညှိမှု၅ချက်အပေါ်တုံ့သက်သူတွေရဲ့အမြင်တွေကိုကြားကြရပါမယ်။ဒါအပြင်အမေရိကန်ဒုတိယသမ္မတနယ်ဇက်ကိုသွားကြည့်တဲ့သတင်းနဲ့ဖလော်ရီဒါမုန်တိုင်းလမ်းကနေရှောင်ရတဲ့အခြေအနေတွေကိုလည်းကြားကြရမှာပါ။အပတ်စဉ်အစီအစဉ်မှာတော့မြေကြီးဩဇာယူကရိန်းနဲ့မြန်မာနိုင်ငံရှိအခြေအနေအမေရိကန်နိုင်ငံရင်းနဲ့ခီးသွွားအစီအစဉ်တွေကိုလည်းရှုစားနားဆင်ကြရပါမယ်။အခုတော့ထိတ်တဲရောက်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြေညာပေးပါမယ
်။ Hezbollah ကောင်ဆောင် Hassan Nasrallah ကိုဆက်ခံမဲ့ Hashim Safieddine ဟာစက်တဘာ29ရက်ဘေရုတ်ကိုအစ္စရေးတိုက်ခိုက်မှုအတွင်းတည်ဆုံးခဲ့တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တယဟူကအောက်တိုဘာ10အင်ကာနေ့မှာပြောပါတယ်။ဆာဗီဒင်းဟာနက်ဇာလန်ရဲ့တဝမ်ခွဲညီကိုဖြစ်ပြီးဟက်စ်ဘိုလာအဖွဲ့အကြီးအကဲအရာရှိတူဖြစ်တဲ့အတွက်သူ့ကိုခေါင်းဆောင်တင်မယ်လို့ညွှန်းလင့်ထားတာပါ။ပြီးခဲ့တဲ့သတင်းပတ်ထဲဟက်စ်ဘိုလာရဲ့အခိုင်အမာခြေကုပ်ယူထားတဲ့ဘေရုတ်ဆင်ခြေဖုံးဒေသကိုအစ္စရေးကလေကြောင်းတိုက်ခိုက်မှုဇက်တိုက်လုပ်ခဲ့တဲ့နောက်သူနဲ့ပတ်သက်တဲ့သတင်းတွေမကြားတော့ပဲဖြစ်သွားတာပါ။Israel ဝန်ကြီးချုပ်က Hezbollah ခေါင်းဆောင်နဲ့သူ့နေရာဆက်ခံမဲ့သူအပါအဝင်အကြမ်းဖက်သမားထောင်ပေါင်းများစွာကိုတုတ်တန်နှိုင်းခဲ့ပြီး Hezbollah ရဲ့လက်ကင်နှံစွန့်ရုံအောင်လုပ်ခဲ့တယ်လို့ပြောပါတယ်။ Safieddine တည်ဆုံတာနဲ့ပတ်သက်ပြီးသူတို့ထိပ်ပိုင်းခေါင်းဆောင်ရဲ့တည်ဆုံမှုကိုအတိအပြုပြောဆိုလို့ရှိတဲ့ Hezbollah အဖွဲ့ကတစုံတရာထုတ်ပြန်တာတော့မရှိသေးပါဘူး။ Hezbollah ဒုတိယခေါင်းဆောင်ကတော့ Lebanon လွှတ်တော်ဥက္ကဋ္ဌရဲ့အပြစ်ခံရစေးတောင်းဆိုချက်ကိုသူတို့ထောက်ခံတယ်လို့ရုပ်သံကနေပြောပါတယ်။ယူကရိန်းအလဲပိုင်းနဲ့နောက်ပိုင်းဒေသတွေကိုပစ်ခတ်ခဲ့တဲ့ရုရှားရဲ့ drone တွေက18ဆင့်လောက်ကိုယူကရိန်းဘက်ကနေပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကအင်ကာနေမှာပြောပါတယ်။ယူကရိန်းရဲ့ Dnipro Petrov, Mykolaiv, Odessa, Ternopil နဲ့ Vinnytsia ဒေသတွေမှာပစ်ချခဲ့တာဖြစ်ကြောင်းယူကရိန်းလေကြောင်းကာကွယ်ဌာနကပြောတာပါ။ရုရှားတပ်တွေဟာသူတို့ဝင်ရောက်တိုက်ပိုက်ထားတဲ့ Crimea ကျွန်းဆွယ်ဘက်ကိုလည်းပယ်ထိန်တဲ့ missile drone နှလုံးပစ်ခတ်ခဲ့တာဖြစ်ကြောင်းယူကရိန်းလေတပ်ကပြောပါတယ်။အိုဒက်ဆာဒေသထဲမှာတော့ရုရှားတပ်တွေကနိုင်ရောများစွာပစ်ခတ်ခဲ့တယ်လို့အိုဒက်ဆာအုပ်ချုပ်ရေးမှူးကပြောပါတယ်။အိုဒက်ဆာကခေါနိုမော့စ်မြို့မှာရှိတဲ့လူနေတန်းတစ်ခုမှာရုရှားတပ်က drone နဲ့ပစ်ခတ်ခံရပြီးမီးလောင်ခဲ့ရတယ်လို့အိုဒက်ဆာရဲကွက်ကအစိုးရအဆောက်အဦတခုလည်းမီးလောင်ခဲ့တယ်လို့ပြောပါတယ်။ရုရှားကာကွယ်ဝန်ကြီးဌာနကလည်းရုရှားယူကရိန်းနယ်စပ်ဒေသမှာရှိတဲ့ Belgorod ဒေသမှာပင်လယ်နက်ကိုပါယူကရိန်းဘက်ကပစ်ခတ်တဲ့ drone 14စင်းကိုပြချနိုင်ရတယ်လို့အင်ကာနေကပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတော့ရုရှားရဲ့လေကြောင်းပစ်ခတ်မှုတွေကိုကာကွယ်ဖို့ယူကရိန်းရဲ့လေကြောင်းကာကွယ်ရေးကိုခိုင်မာအားကောင်းအောင်လုပ်ဖို့လိုနေပြီလို့ပြောပါတယ်။ဆူဒန်နိုင်ငံကပြိုင်ဖက်စစ်တပ်အုပ်စုဖြစ်တဲ့ Rapid Support Forces RSF အဖွဲ့အကြီးတန်းခေါင်းဆောင်တူဖြစ်တဲ့ Elgoni Handan Daglo Musa ကိုအမေရိကန်ကအင်ကာနေမှာတန်ခတ်အရေးယူပါတယ်။ဆူဒန်နိုင်ငံမှာစစ်တပ်အကြီးအကဲဖာတာအယ်ဘဟန်နဲ့ပြိုင်ဘက်ဖြစ်တဲ့သူ့ရဲ့လက်ထောက်ဟောင်း RSF တပ်ဖွဲ့ခေါင်းဆောင်မိုဟာမက်ဟမ်ဒန်ဒါဂါလိုတို့ကြား2023ဧပြီလကစပြီးတိုက်ပွဲတွေဖြစ်နေတာကြောင့်တောင်းနဲ့ချီပြည်သူတွေတေဆုံးရတယ်လို့ဒေသခံတန်းနဲ့ချီအိုးရင်ဆွန့်ခွာထွက်ပြေးနေရတာပါ။အယ်ဂိုနီယာ RSF တပ်ဖွဲ့အတွက်လက်နက်နဲ့တိုက်ခိုက်ပစ္စည်းတွေရအောင်လုပ်ပေးနေပြီးဒီ RSF တပ်ဖွဲ့ဟာဆူဒန်ပြည်သူတွေအပေါ်မှာစစ်ရာဇဝတ်မှုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့လူမျိုးရုံးတပ်ဖြတ်မှုအပေါ်ဝင်ရက်စက်ကြမ်းကြုတ်တဲ့လုပ်ရက်တွေကျူးလွန်နေတဲ့အတွက်အမေရိကန်ဆွေကအခုလိုအရေးယူတာလို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရမက်သျူးမက်လာကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဆူဒန်မှာတိုက်ပွဲတွေရက်အောင်အမေရိကန်ဥဆောင်ပြီးတန်တမာရေးကြိုးပမ်းမှုတွေလုပ်နေတာဖြစ်ပြီးအခုချိန်ထိတော့အပြည့်အဝမအောင်မြင်သေးပါဘူး။
ဒီမြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်လေးကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ် ဆွေရုပ်တံလိုင်းကို Utelsat 70B Asia Bin Juru ဒါမှမဟုတ် Tycom 6 Jewel Channel 123တို့ကနေပြီးဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ View American တန်ကဗုဒ္ဓဟူးမနက်ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ American နိုင်ငံရဲ့ဝန်ကြီး Anthony Blinken ဟာဒီသတင်းပတ်နှောင်းပိုင်းလောက်မှာ Laos နိုင်ငံဗီယင်ချင်းမြို့ကိုတွားရောက်မှာဖြစ်ပြီးအာရှနဲ့အရှေ့အာရှထိပ်သီးညီလာခံတွေကိုတက်ရောက်မှာဖြစ်ပါတယ်။ဒီနေ့အာရှန်ထိပ်သီးညီလာခံမှာထိုင်းဝန်ကြီးချုပ်အသစ်ပက်တန်တန်ရှန်နဝတ်နဲ့ဂျပန်ဝန်ကြီးချုပ်အသစ်ရှီဂဲရူအိုရှိဘာရူလိုအင်ဒိုပစိဖိတ်ဒေသရင်းခေါင်းဆောင်အသစ်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒီနေ့ကျင်းပမယ့်အာရှန်အမေရိကန်ထိပ်သီးအစည်းအဝေးနဲ့အရှေ့အာရှထိပ်သီးအစည်းအဝေးမှာသမ္မတဂျိုးဘိုင်ဒန်ကိုစားဝန်ကြီးဘလင်ကန်တက်ရောက်မှာဖြစ်ပြီးအိန္ဒိယ၊ဂျပန်၊တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေကတက်ရောက်လာမယ့်ခေါင်းဆောင်တွေအကြီးတန်းအရာရှိတွေနဲ့တွေ့ဆုံဆွေးနွေးမှာလည်းဖြစ်ပါတယ်။ဝန်ကြီးဘလင်ကန်ဟာမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေတောင်တရုတ်ပင်လယ်ပြင်အရေးနဲ့ယူကရိန်းကိုရုရှားကျူးကျော်မှုဆိုင်ရာကိစ္စရပ်တွေအပါအဝင်ပထဝီနိုင်ငံရေးကိစ္စရပ်တွေကိုဆွေးနွေးဖို့ရှိတယ်လို့အမေရိကန်နိုင်ငံသားဌာနကပြောပါတယ်။အမေရိကန်အစိုးရအနေနဲ့ Indo-Pacific Data ရင်းလုံခြုံရေးဖွံ့ဖြိုးတိုးတက်ရေးနဲ့ကုန်သွယ်ရေးကိစ္စရပ်တွေကိုဦးစားပေးဆွေးနွေးဖို့လည်းရှိပါတယ်။မြန်မာအရေးထိုင်းပါဝင်အာဆီယံဒေတာရင်းအရေးပါတဲ့မိတ်ဆွေတွေနဲ့အမေရိကန်ကအနီးကပ်ပြီးဆက်လက်ဆောင်ရွက်မှာဖြစ်ကြောင်းအရှေ့အာရှပစိဖိတ်ရေးရလက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ခရင်တန်ဘရင်ကာအင်ကာနဲ့အမေရိကန်နိုင်ငံခြားရေးဌာနသတင်းစာရှင်းလင်းပွဲမှာပြောပါတယ
် We're very grateful to our Thai allies for the support they have provided to a number of refugees who had fled the crisis in Myanmar
မြန်မာနိုင်ငံတွင်ပဋိပက္ခတွေကြောင့်ထပ်ပြေးခိုလုံလာသူအများပြားကိုကူညီနေတဲ့အရေးပါတဲ့မိတ်ဆွေထိုင်းနိုင်ငံကိုကျေးဇူးအထူးတင်ပါတယ်မြန်မာပြည်သူတွေရဲ့လူနေမှုဘဝတိုးတက်လာဖို့နဲ့လက်ရှိပြည်ရင်အခြေအနေတွေတိုးတက်လာစေဖို့အတွက်ဘလို့လက်တွဲလှုပ်ဆောင်နိုင်မယ်ဆိုတာကိုကျွန်တော်တို့ပုံမှန်တိုင်ပင်နေကြအတိုင်းဆက်ပြီးလုပ်မှာပါဒီကိစ္စကိုတည့်ရဆင်းနေမှာဖြစ်တယ်လို့အာဆီယံကမိတ်ဆွေတွေနဲ့လည်းလက်တွဲပြီးဆောင်ရွက်မှာဖြစ်ပြီးထိုင်းဝန်ကြီးချုပ်ရဲ့အဆိုအသက်အဖွဲ့နဲ့ပါအနည်းကဆက်လက်လှုပ်ဆောင်ဖို့ရှိပါတယ်လို့ပြောသွားတာပါမြန်မာနိုင်ငံမှာစစ်ကောင်စီကကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးလဲစစ်ကောင်စီကအာဆီယံဘုံသဘောတူညီချက်ကိုအကောင့်ထဲမဖော်နိုင်သေးတယ်လို့လုံခြုံစိတ်ချရတဲ့ရွေးကောက်ပွဲကျင်းပနိုင်မယ့်အခြေအနေမရှိသေးတဲ့အတွက်ဒါဟာမြန်မာပြည်သူတွေရဲ့ဆန္ဒကိုကိုးစားပြုတဲ့ရွေးကောက်ပွဲဖြစ်မလာနိုင်ဘူးလို့လည်းပြောပါတယ်။လက်ရှိအခြေအနေမှာဒီရွေးကောက်ပွဲကြောင့်အကြမ်းဖက်မှုတွေပိုများလာပြီးပဋိပက္ခတာရှင်အောင်ဖန်တီးရရောက်နိုင်တယ်လို့လည်းသတိပေးပါတယ်။ရန်ကုန်တိုင်းလှိုင်မြို့နယ်ပြည်လမ်းပေါ်မှာရှိတဲ့ထူးကုမ္ပဏီများအုပ်စုရဲ့ရုံးချုပ်မြေနေရာကိုအယံဝယ်လောက်ထားတယ်လို့ဝယ်ယူသူကအောက်တိုဘာ9ရက်နေ့မှာအသိပေးကြေညာပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးလိုက်ပါဆောင်ရွက်နေတဲ့ရှင့်နေကဒီအယံဝယ်သတင်းဟာဟောက်မှန်ကြောင့် VOA ကိုအတည်ပြုပါတယ်။ခလိုင်းမြို့နယ်ဖီလန်းဖော်ကအေက1500ကျဲရှိတဲ့ထူးကုမ္ပဏီများရုံးချုပ်တရှိရာချမ်းမှ9နေရာကိုဝယ်ယူဖို့ဆင်းရဲတစိတ်တစ်ပိုင်းပေးချေထားကြောင်းဒီမြေခွန်းနဲ့မြေခွက်ပေါ်ကအဆောက်အဦပိုင်ရှင်ဖြစ်နေဦးတေစာရဲ့တာသမီတွေနဲ့စာချုပ်ချုပ်ဆိုထားတာဖြစ်ကြောင်းပြောပါတယ်။ဒါအပြင်အရောင်းဝယ်ကို14ရက်အတွင်းကန့်ကွက်နိုင်ကြောင်းလဲအများကိုအသိပေးတဲ့အနေနဲ့သတင်းစာမှာထည့်သွင်းကြေညာပါတယ်။ဥတည်စားနဲ့မိသားစုပိုင်းတဲ့ထူးကုမ္ပဏီများအုပ်စုဟာလေကြောင်းလိုင်းဗန်းလုပ်ငန်းကြောက်မြတ်တူးဖော်ရဲ့အပါအဝင်ကုမ္ပဏီလုပ်ငန်းပေါင်း60နီးပါးကိုလုပ်ကိုင်နေတာဖြစ်ပါတယ်။2021မှာစက်တင်ဘာလ2ရက်နေ့မှာ UK ကဥတည်စားနဲ့ထူးကုမ္ပဏီကိုမြန်မာစစ်တပ်ကိုစစ်လက်နက်နဲ့ငွေကြေးထောက်ပံ့နေတယ်ဆိုတဲ့အကြောင်းပြချက်နဲ့စီးပွားရေးပိတ်ဆို့ပါတယ်။ဒါအပြင်အမေရိကန်နဲ့ကနေဒါနိုင်ငံတွေကလည်းထူးကုမ္ပဏီနဲ့မိသားစုကိုအရေးယူပိတ်ဆို့မှုတွေလုပ်ထားတာဖြစ်ပါတယ်။
ဆလဘီသတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ် PPNM သတင်းထုတ်ပြန်ချက်ကိုမတင်ပြမီမှာစကိုင်းတိုင်းသတင်းအရင်တင်ပြပါမယ်စကိုင်းတိုင်းဖုဒ်လင်နယ်ထဲမှာစစ်တပ်ဘက်ကနယ်မြေရှင်းလင်းရေးလုပ်နေပြီးကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ရေးတင်ပါနေပါတယ်အရသားတွေတပ်ဖြတ်ခံရတာတွေရှိသလိုဖမ်းဆီးခံရတာတွေလည်းရှိတယ်လို့စစ်ဘေးရှောင်ကူညီသူတွေကပြောပါတယ်ဖုဒ်လင်နယ်ထဲကအခြေအနေတွေကိုနန်းလောင်ကပြောပြပါပါ
စစ်တပ်စစ်ကြောင်းကြားဖြတ်တက်ခိုက်ခံရတဲ့အတွက်စကိုင်းတိုင်းဘုဒ္ဓလင်းမြို့နယ်တဲကကျေးရွာရဖက်ကိုစစ်တပ်ဖက်ကတကြော့ပြန်နေမြင်ရှင်းလင်းရေးတွေလုပ်နေတာလို့ကာကွယ်ရေးတပ်ဖွဲ့ရဖက်ကပြောပါတယ်စက်တင်ဘာ၄ရက်ကအနောက်မြောက်တိုင်းစစ်သနာချုပ်ကနေထွက်လာခဲ့တဲ့စစ်တပ်စစ်ကြောင်းကိုကာကွယ်ရေးတပ်ဖွဲ့ရဖက်ကလက်နက်ကြီးတွေပြင် drone တွေနဲ့တက်ခိုက်တာရှိခဲ့ပေမဲ့လက်ရှိအချိန်ထိနှစ်ဖက်တိုက်ပွဲဖြစ်တာမရှိသေးဘူးလို့လည်းဆိုပါတယ်
ပုတ်တလင်စီရဲ့အခြေအနေနဲ့ပတ်သက်လို့မုံရွာခရိုင်တပ်ရင်း20 BOB ရဲ့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်
။မုံရွာကနာမခါနေပြောလာတာပေါ့။ကန်ဆွေရင်တော့ပြီးကျွန်တော်တို့ယုံလေးကုန်းရွာတက်ပေါ့။အဲယုံလေးကုန်းရွာတက်ပေါ့။ယုံလေးကုန်းရွာတက်မှာတ냐အိတ်ပြီးတော့သူတို့နောက်ထပ်တိတ်ရွာပေါ့။ခုတော့ကုတ်ကူစီကိုရောက်နေ။နောက်တိတ်ရောတော့ပေါ့။တိတ်ရောတော့လည်းဝင်သွားတယ်ပေါ့။အခုချိန်ထိတော့ကျွန်တော်တို့ဟိုပါပေါ့ထိတွေ့မှုတော့မရှိသေးဘူးပေါ့ကျွန်တော်တို့လက်နက်ကြီးငယ်ပေါ့လက်နက်ကြီးကိုတုံးလို့နေမှာကျွန်တော်တို့စောင့်ပြီးတော့ဟိုပါပေါ့တတ်နိုင်တယ်လို့လုပ်နေရပေါ့ဟုတ
်စစ်သက်စစ်ကြောင်းဟာပုဒ်တလင်မြို့ကိုဦးတည်နေပြီးတော့မြေပြင်ကစစ်ကြောင်းအပြင်ဝေဟင်ကနေရဟယင်တွေနဲ့လမ်းကြောင်းရှင်ပစ်ခတ်တာတွေရှိနေတယ်လို့လည်းကကွေတပ်ဖွဲ့တွေကပြောပါတယ်စစ်သက်စစ်ကြောင်းဖြတ်တန်းခဲ့တဲ့ခြေရွာတွေမှာအရက်သားနှုတ်သက်ဖြတ်ခံရပြီး20ထက်မနည်းလဲဖမ်းဆီးခံရတယ်လို့စစ်ပေးရှောင်ကူညီပေးနေသူတို့ကအခုလိုပြောပါတယ
်စစ်ပေးရှောင်ရှင်များတော့တို့ဟိုတိုင်ဝတ်ဖြစ်ပေါ်တဲ့ရွာလက်ရှိချိန်ရှိရှောင်နေတော့မယ်ဒါပေမဲ့ဒီအခုထိုးလာတဲ့စစ်ကြောင်းမှာဟိုဖမ်းခံရတဲ့ပြည်သူရှိတယ်စစ်သက်ခံရတဲ့ပြည်သူ၂ယောက်ရှိတယ်ဖန်စီကစကြောင်းမှာဖန်စီကရတဲ့ပြည်သူက25ယောက်ဝန်းကျင်ရှိရပေါ့နော်မိကလေးအများစုပါတယ်လို့ပြောရဲသူကရုံလေးကုန်းကအများဆုံးပါတယ်လို့ကြားရတယ်သူကရွာထဲကိုပြည့်ဝဝင်ရဆိုတော့အဲ့လိုဖန်ခံရတာပေါ့ဖန်ခံရနေပြီးတော့တက်ကုန်းကပေါ့
စက်တင်ဘာ30ရက်ကကုရော်ကျေးရွာကိုစစ်ကူသွားတဲ့စစ်သက်စစ်ကြောင်းကုရော်ကနေပုဒ်တလင်ကိုအပြန်စီပါနဲ့ရွာရှိကျေးရွာအနီးမှာကကွေရဲတပ်ဖွဲ့တွေကကြားဖြတ်တိုက်ခိုက်တာပါကြဖြတ်တက်ခိုက်ခံရတာကြောင့်စစ်တပ်ဖက်က39ယောက်တိဆုံးခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောဆိုသလို48ယောက်စစ်တုံးမှအဖြစ်ဖမ်းဆီးခံခဲ့ရတယ်လို့ဆိုပေမဲ့ထိတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဖက်ကတင်ထုတ်ပြန်တာတော့မရှိသေးပါဘူး။အင်းအားတရားနီးပါးစစ်သက်စစ်ကြောင်းကြဖြတ်တက်ခိုက်ခံရတဲ့အတွက်ပုဒ်တလင်နယ်တဲကဂျေးရွာတွေကိုလေကြောင်းကဘုံကျဲတက်ခိုက်ခဲ့တာတွေရှိခဲ့ပြီးတဲ့နောက်အခုလိုတကြော့ပြန်နေမြင်ရှင်းလင်းရေးတွေလုပ်နေတာလည်းဖြစ်ပါတယ်။စစ်တပ်ဖက်ကတကြော့ပြန်နေမြေရှင်းလင်းရေးတွေဆောင်ရနေတဲ့အတွက်အရင်တိုက်ပွဲဖြစ်ခဲ့တဲ့အနီးကကျေးရွာတွေအပြင်စစ်သက်စစ်ကြောင်းထိုးတဲ့လမ်းတစ်လျှောက်ကျေးရွာတွေကဒေသခံတွေပါစစ်ဘေးရှောင်နေရပြီးတော့စစ်ဘေးရှောင်လူဦးရေ1000ကျော်လောက်အကူအညီတွေလိုအပ်နေတယ်လို့လည်းဆိုပါတယ်
။နားလောင်တင်ပြခဲ့တာပါ။မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မော်ဟာ2022ခုနှစ် February လ1ရက်နေ့စစ်တပ်အာဏာသိမ်းတဲ့အချိန်ကစပြီးအဖမ်းခံခဲ့ရပါတယ်။အဖမ်းမခံရမီရှိနေခဲ့တဲ့သူ့ကန်ဆာရောဂါကအကျဉ်းထောင်တွင်မှာဆေးပေါ်တုံ့ပြန်မှုကျဆင်းလာခဲ့ပါတယ်။နိုင်ငံရေးကျင်းသားများကွန်ကြီးစောင့်ရှောက်ရေးအသင်းနဲ့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရဲ့ PPNM ကတော့လုံလောက်တဲ့ဆေးဝါးကုသမှုများအကြောင်းသတင်းထုတ်ပြန်ပါတယ်။ဒီသတင်းကိုရွေရွေသတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်။
မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ဟာ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းယူတဲ့အချိန်ကစပြီးအချင်းကျနေစဉ်အတွင်းကိုဗစ်ရောဂါနဲ့သွေးကင်ဆာရောဂါတွေကိုခံစားရပြီးလုံလောက်တဲ့ဆေးဝါးကုသမှုတွေမရတဲ့အတွက်ကျန်းမာရေးဆိုးဝါးပြီးကွယ်လွန်ခဲ့ရတာဆိုပြီးနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းနဲ့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကလည်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒေါက်တာဇော်မြင့်မောင်နဲ့အချင်းထောင်နဲ့တနှစ်ကျော်ကြာနေထိုင်ခဲ့ရတဲ့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကဥဆောင်ကော်မတီဝင်ဦးတိုက်ထွန်းဦးက VOA ကိုအခုလိုပြောပါတယ
်။ဒီဒေါက်တာဇော်မြင့်မောင်ကတော့ဒီကင်ဆာနဲ့ပတ်သက်ပြီးမှသူကဆေးဝါးကုသမှုအရင်ကတည်းကခံယူနေရတာပေါ့နော်အချင်းထောင်ထဲမှာရှိရောက်ပြီဆိုလို့ရခံယူနေရတာ။အဲ့တော့ထောင်ထဲမှာတော့ကျွန်တော်တို့ကအဲ့ဒီရယောဂါပေါ်မှာကျွမ်းကျင်တဲ့ဒီတမားတော်ကြီးဆရာဝန်တွေကထောင်ထဲမှာရှိမနေဘူးပေါ့နော်အဲ့တော့ဒီအရေးပေါ်ဖြစ်တဲ့အချိန်တွေမျိုးမှာဆိုရင်ဒါဆရာဝန်တွေကဒီရဲ့ယောဂာနဲ့ပတ်သက်ပြီးကျွမ်းကျင်တဲ့ဆရာဝန်တွေမဟုတ်တဲ့အတွက်ကအခက်အခဲဖြစ်တယ်ပေါ့နော်ပြီးတော့ကြလုံလောက်တဲ့ဒါစီဝါဆောင်ဆောင်မှုကအပြည့်ဝမရတာကိုလည်းကျွန်တော်တို့တွေ့ရတယ်ပေါ့နော်သူ့ကိုလည်းအဲ့လိုပါပဲဒါနိုင်ငံတော်ရဲ့ဒီအရေးပါတဲ့ပုဂ္ဂိုလ်တစ်ယောက်ဖြစ်တယ်ပြီးတော့ကြမလေးတိုင်းရဲ့ဝန်ကြီးချုပ်ဖြစ်တယ်ဆိုတော့အကြောင်းပြချက်ရယ်နောက်တစ်ခုကသူတစ်ခုဖြစ်တယ်ဆိုရင်အချင်းထောင်ထဲမှာသူ့ကိုလေးစားမှုရှိရင်ဆွဲရှိကြတဲ့နိုင်ငံရေးကျင်းသားအရန်များတဲ့အခါမှာအချိန်တွေမှာပြမစေုံကိုပို့ဆောင်ဖို့အတွက်ဆိုရင်ကြားထဲမှာအချိန်တွေကြာမြင့်တာမျိုးပေါ့နော်လုံခြုံရေးအကြောင်းပြရေးမှာပိတ်ထားတာမျိုးပေါ့တော်ခွင့်မပြုတာမျိုးဒါတွေကလည်းအဓိကအဖြစ်တော့ကျန်းမာရေးပုံမှန်စိုးဝါစေခဲ့တာတော့ကျွန်တော်တို့ပြောလို့ရပါတယ
်တည်တံပေးခံရတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့သတင်းကိုကြားသိရချိန်မှာလဲဒေါက်တာဇော်မြင့်မောင်အနေနဲ့ထောင်ထဲမှာစိတ်ထိခိုက်မှုတွေအကြီးအကျယ်ဖြစ်ခဲ့ရတယ်လို့လည်းပြောပါတယ်
ကိုကြည်မျိုးကိုပြောစရာတော်လို့ဆုံးတဲ့နေ့မှာကျွန်တော်ကဆရာ့ကိုသတင်းတော့ပြောတော့ဆရာအဲ့တုန်းကတွေးတွေပါတိုးပြီးမှစိတ်အများကြီးတောက်လိုက်ရတယ်ပေါ့နော်ကျွန်တော်ကဟောဒီမန်နေကဆရာ့ကိုမပြောပါဘူးဆိုတဲ့စိတ်ပေါ့
မန္တလေးအချင်းထောင်ထဲမှာနေထိုင်နေစဉ်အတွင်းအချင်းသားချင်းချင်းပေါ်ကူညီတာຫນွေဥတော်လိုင်းရေးမှာပါဝင်တဲ့မျိုးဆက်သစ်လူငယ်တွေပေါ်မှာလေးစားတာကိုလည်းတွေ့မြင်ခဲ့ရတယ်ဆိုပြီးဦးတိုက်ထွန်းဦးကပြောပါတယ်
ကျွန်တော်ကတိုက်ထဲမှာတင်းနလာတိုက်ပိတ်ခံရတယ်တိုက်ပိတ်ခံရတဲ့အချိန်မှာဒေါက်တာဒေါက်တာဆုံးမြင့်မောင်ရဲ့ကုညီမှုတွေကကျွန်တော်ဒီဆောင်တွင်းမှာစာဝတ်နေရေးအဆင်ပြေခဲ့ရပေါ့နော်အဆင်လေပြေရဒါအပြင်ဆရာကသူခက်ခဲနေရဲ့ကြားထဲမှာတော့မှကျွန်တော်တို့ကိုအားကြီးကုညီခဲ့တယ်ကဲသူကကျွန်တော်တို့လည်းလေးစားတယ်အဲ့လိုပဲလက်ရှိလူဦးတော်လိုင်းရေးမှာလုပ်နေတဲ့ Chancey ပေါ့နော်ကျွန်တော်ဆိုလည်း Chancey လူငယ်တယောက်ပဲဆိုတော့ Chancey လူငယ်တွေကိုသူလေးစားအောင်ဒီလူဦးတော်လိုင်းရဲ့အရွေးမှာအများကြီးပဲဦးဆောင်နေတာကိုသူတဘောကြအောင်ပေါ့နော်အဲ့ပြီးတော့ကျတော့ဒီတော်လိုင်းရေးကတရားပေါ့အောင်မယ်ဆိုတဲ့အကြောင်းတွေတော့ကျွန်တော်တို့ကစုံတိုင်းနိုင်ငံရေးပဲအဓိကပြောပြတယ်ပေါ့ပြီးတော့ပြင်မှာဘာဖြစ်နေလဲဆိုတော့ဆရာအမြဲတမ်းစိတ်ဝင်စားတယ်ကျွန်တော်တို့ပြန်လာပြီဆိုရင်ကျွန်တော်တို့ကလည်းထောင်ဖွဲ့ရပြီဆိုတော့ပြင်မှာဘာဖြစ်လဲဆိုတဲ့တင်းတွေကိုအမြဲတမ်းနားဆွင့်နေအလွတ်တွေချက်တင်တာအကျဲ့ပေါ့နော်မှတ်ပေါ့အဲ့ပြင်ထောင်ထဲမှာကျွန်တော်တို့ကလည်းဆရာပါဝင်ကျွန်တော်တို့တည်တင်းတည်တဲ့လူတွေကိုကျွန်တော်ကပြန်ဖြန့်ဝေကြတာပေါ့
စက်တင်ဘာလထဲမှာတော့အချင်းထောင်ကနေမန္တလေးစေယုံကြီးကိုပို့ပြီးတော့ကုသပေးခဲ့ကြအောင်အော်တိုဘာလ6ရက်နေ့မှာတော့ထောင်ကနေလွတ်ပေးတယ်ဆိုပြီးထုတ်ပြန်ချက်ကိုအာဏာပိုင်တွေကလာရောက်ဖတ်ပြခဲ့ပြီးတဲ့နောက်အော်တိုဘာလ9ရက်နေ့မှာတော့သူဟာကွယ်လွန်သွားခဲ့ပါတယ်အော်တိုဘာလ10ရက်နေ့မှာတော့ဒေါက်တာဇော်မြင့်မောင်ရဲ့ရုပ်လောင်းကိုမန္တလေးကျွဲဆယ်ခံနေအိမ်ကနေတောင်အင်းမြောင်အင်းတုတ်တံကိုပို့ဆောင်မိတဲ့ကြိုခဲ့ပြီးသူ့ကိုချစ်ခင်တဲ့မန္တလေးမြို့ကန်တွေနဲ့ NLD အဖွဲ့ဝင်တွေထောင်ထဲချီပြီးလိုက်ပါပို့ဆောင်ခဲ့ကြပါတယ်ရှင်
မယေးမှာတရေမှာဆက်လက်ပြီးမြန်မာနိုင်ငံဆိုင်ရာအာဆီယံသဘောတူညွှန်ချက်9ရက်30ချက်ကိုတင်ပြပါမယ်။အာဆီယံအနေနဲ့ကြာရှုံးနေတဲ့စစ်ကောင်စီနဲ့ဆက်ဆံရေးရပ်တန့်ပြီးစစ်ကောင်စီရဲ့လုံမြန်မာနိုင်ငံနာဂအတွက်ဘယ်လိုပါဝင်မလဲဆိုတာချမှတ်လို့ဆောင်တဲ့ကြောင်းရှင်းပြအာဆီယံအဖွဲ့ကိုတီထောင်သူ Debbie Stott VOA ကိုပြောပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့လာအိုနိုင်ငံဗီဂျန်ကနေမိုင်ဂျန်နိုင်ငံတိုက်ရိုက်တရေပို့ထားပါတယ်။
Now may I have the honor to invite His Excellency Salom Sai Komasit
to the Deputy Prime ASEAN Treaty Siwe Ma Myanmar Sit Kaung Si ga akaun the phaw pho pyat kwet ni de ASEAN Bong Tabor Tunni Jet 9 ye kaisa ale pe swin nwe ni ja ba de Myanmar nangae ma ajan phat mu ri asong tat pho lu da tin sana mu akunyi ri khwin pyu pho sa de achet twe ko Indonesia နိုင်ငံမှာ ASEAN နိုင်ငံခေါင်းဆောင်တွေနဲ့အတူဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်သဘောတူထားတာပါအာဆီယံဘုံသဘောတူညီချက်အလုံးမဖြစ်တဲ့အတွက်စစ်ကောင်စီကိုအာဆီယံဘက်ကအရေးယူဖိအားပေးတင်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရသမရယုံပြောခွင့်ရဦးကျော်စောက VOE ကိုပြောပါတယ်
။ဒါကြောင့်လည်းကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရဘက်ကတောင်းဆိုနေတာဒီအာဆီယံအဖွဲ့ကြီးအဖြစ်ဒီတနိုင်ငံတကာနေပြီးတော့အားလုံးမြန်မာနိုင်ငံရင်းမှာစိတ်ဝင်စားတဲ့ဒီနိုင်ငံတွေပူးတွဲပြီးတော့ဒီကုညီရဲ့ mechanism တစ်ခုလုံးဆောင်ဖို့အတွက်ကျွန်တော်တို့တောင်းဆိုခဲ့တာရှိတယ်။နောက်ပြီးတော့အာဆီယံအဖွဲ့ကြီးအနေနဲ့လည်းအရင်ဆုံးဖြတ်ချက်ချထားတဲ့အတိုင်းဒီလိုလိုက်နာမှုမရှိတဲ့လိုက်နာမှုဒီ 5 point consensus ကိုလိုက်နာမှုမရှိတော့စက်ကောင်စီကိုထပ်ဆင့်အရေးယူဖို့လည်းလိုအပ်တယ်ဆိုတော့လည်းထောက်ပြပြောကြားချင်ပါတယ်။ဒီအာဆီယံအဖွဲ့ကြီးကိုမလင်းမစားနဲ့အာဆီယံအဖွဲ့ကြီးရဲ့ဆုံးဖြတ်ချက်သူတို့ကိုယ်တိုင်နဲ့သဘောတူညီခဲ့တဲ့ဆုံးဖြတ်ချက်ကိုမလိုက်နာတဲ့အော်ကျွန်တော်တို့အာဆီယံအဖွဲ့အနေနဲ့တိုင်းပေါင်းပေါ့နော်တိုင်းပေါင်းအချိန်နဲ့အချိန်သတ်မှတ်ပြီးတော့ဟောဒီယူဆောင်တာဖိအားပေးတာပုံမှန်ဖိအားပေးတာလုပ်တင်တယ်လို့မြင်ပါတယ
်လက်ရှိထိပ်သီးစည်းဝေးမှာအာဆီယံအတွက်ခေါင်းခဲစရာဖြည့်ရှင်းလို့မရသေးတဲ့အကြီးမားဆုံးစင်ခေါ်မှုတစ်ခုကတော့မြန်မာနိုင်ငံရဲ့အခြေအနေတိတိတသားဆိုးရွားလာနေတာဖြစ်တယ်လို့လွန်ခဲ့တဲ့နှစ်ပေါင်း30ကျော်ကတည်းကရှင်ပြိုင်အာဆီယံအဖွဲ့ Out ASEAN ကိုတီထောင်ခဲ့သူ Debbie Stothart က VOE ကိုပြောပါတယ်
We now are facing a second wave of genocide of the Rohingya.
ကျွန်တော်တပ်ဖြတ်မှုဒုတိယလိုင်းလို့ခေါ်တဲ့အရာကိုကျွန်တော်မျက်မြင်တွေ့နေရပါတယ်။မြန်မာစစ်တပ်ရဲ့လေကြောင်းတပ်ခတ်မှုတွေဟာဆိုရင်တလကိုအချိန်ရင်100ကျော်အထိတိုးမြင့်လာခဲ့ပါတယ်။နိုင်ငံတစ်ဝန်းလုံးမှာစစ်ကောင်စီရဲ့နယ်မြေပိုင်နက်တွေဆုံးရှုံးနေပေမဲ့အာဆီယံဟာတရားမဝင်တဲ့စစ်ကောင်စီကိုဆက်ပြီးတော့အကာအကွယ်ပေးနေပါတယ်။အထူးသဖြင့်အာဆီယံဘုံသဘောတူညီချက်9ရက်ဟာဘလို့မှအလုံးမဖြစ်တော့ပါဘူး။
သူကဆက်ပြီးတော့အာဆီယံအတွက်ဖြည့်ရှင်ဖို့လိုအပ်နေတဲ့မေးခွန်းတွေကိုအခုလိုပြောသွားပါမယ်
။ What is relevant is this question. 1.
ဖြည့်ရှင်ဖို့လိုအပ်နေတဲ့မေးခွန်းတွေကတော့အာဆီယံဘဏ်တွေအနေနဲ့တရားမဝင်တဲ့စစ်ကောင်စီအတွက်ငွေကြေးခဝါချတဲ့ကိစ္စရပ်တွေမှာပတ်ဝန်းပတ်သက်နေတာတွေကိုသူတို့ဘယ်လိုရှောင်လွှဲကြမလဲ။ပြခဲ့တဲ့နေ့ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrew ရဲ့အစင်ခါစာမှာဆိုရင်စင်ကာပူနဲ့ထိုင်းဘန်တွေဟာမြန်မာစစ်တပ်အတွက်ငွေကြေးဝန်ဆောင်မှုတွေပေးခဲ့တဲ့အတွက်စစ်ကောင်စီဟာလက်နက်တွေဝယ်ယူနိုင်ခဲ့ပြီးအရက်သားတွေကိုဆက်လက်တပ်ဖြတ်ဖို့ဖြစ်စေခဲ့တယ်ဆိုတာကိုဖော်ထုတ်ခဲ့ပါတယ်။ဒါဟာဒေသရင်းလုံခြုံရေးချိန်ချမှုပိုးပြီးတော့တိုးလာစေပါတယ်။နောက်မေးခွန်းတစ်ခုကတော့အနာဂတ်နဲ့ပတ်သက်လို့အာဆီယံရဲ့ရည်တည်ချက်ဘယ်လိုလဲ။မြန်မ မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးပြန်လည်ထူထောင်ရေးနဲ့စစ်တပ်ကဖျက်ဆီးထားတဲ့စီးပွားရေးအဖွဲ့အစည်းတွေကိုပြန်လည်တည်ဆောက်ဖို့နဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးအပ်ဖို့ကိစ္စစရရေပါဝင်တဲ့စစ်ကောင်စီအလွန်အသွင်ကူးပြောင်းရေးအတွက်ပြင်ဆင်နေပါသလားဆိုတာရှိနေပါတယ်
ဒါကြောင့်အာဆီယံဟာအလုံးမဖြစ်တော့တဲ့ဘုံသဘောတူညီချက်၅ရပ်ကိုဆက်လက်စုပ်ကိုင်နေမယ့်အစားစစ်ကောင်စီအလွန်ဖြစ်လာမယ့်မြန်မာနိုင်ငံအနာဂတ်မှာဘလို့ပါဝင်မလဲဆိုတာကိုချမှတ်ဆောင်ရွက်တင်တယ်လို့ Debbie Stothart ကပြောပါတယ်
။ ASEAN needs to think how to stop backing the loser and start engaging more realistically
စစ်ကောင်စီကို၆ခံအားပေးနေတာတွေရပ်တန့်ပြီးလက်နက်ကင်တော်လိုင်းရဲ့အင်အားစုတွေနဲ့လက်တွေ့ကျကျဆွေးနွေးဆက်ဆံမှုစတင်လှုပ်ဆောင်သင့်ပါတယ်စစ်ကောင်စီအလွန်အသွင်ကူးပြောင်းရေးမှာအာဆီယံအနေနဲ့ဘလို့ပါဝင်ဆောင်ရွက်မလဲဆိုတာစီစဉ်ဆောင်ရွက်ရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးပြန်လည်ထူထောင်ဖို့နဲ့လေးနှစ်အတွင်းစစ်ကောင်စီဖျက်ဆီးခဲ့တဲ့စီးပွားရေးနဲ့လူမှုရေးဆိုင်ရာအဖွဲ့အစည်းတွေကိုပြန်လည်တည်ဆောက်ဖို့အာဆီယံအနေနဲ့ဘယ်လိုပံ့ပိုးကူညီမလဲဆိုတာတွေကိုစဉ်းစားဆောင်ရွက်ဖို့လိုပါတယ
်ဒီကနေ့မှာတော့အာဆီယံနိုင်ငံခေါင်းဆောင်တွေဆွေးနွေးကြဖို့ရှိပြီးတော့အဲ့ဒီနောက်မှာမိဖက်မဟာမိတ်နိုင်ငံတွေဖြစ်တဲ့တရုတ်အမေရိကန်ဂျပန်အိန္ဒိယစတဲ့နိုင်ငံကြီးတွေနဲ့ဆက်လက်အစည်းအဝေးတွေပြုလုပ်မှာပါမြန်မာဘက်ကတော့နိုင်ငံခြားရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးအောင်ကျော်မိုးကိုစစ်ကောင်စီကဆီလွတ်ခဲ့ပါရရှင
်။ပြည်တွင်းဆက်ဆက်သတင်းတွေအပြီးမှာတော့အမေရိကန်သတင်းတွေကိုတင်ပြချင်ပါတယ်။တလမလို့တော့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရရေးအဆုံးဖြတ်ပေးရမှာအနောက်တောင်ပိုင်းပြည်နယ်အရီဇိုနာမှာအနိုင်ရဖို့ကအဓိကကျလာပါတယ်။ဒီရွေးကောက်ပွဲမှာလူဝင်မှုကြီးကြပ်ရေးကိစ္စကဘလောက်ထိလွှမ်းမိုးထားပါသလဲ။အရီဇိုနာပြည်နယ်ကမဲဆာရာရှင်တွေကိုကိုယ်တိုင်တွားရောက်မေးမြန်းထားတဲ့ VOA သတင်းတောက် Aline Barros ရဲ့သတင်းပေးပို့ချက်ကိုမက်ခင်ဖြူထွေးကတင်ပြပါပ
ါထူးသမရကမလာဟဲရစ်စာဒီမိုကရက်တစ်ပါတီသမ္မတလောင်းအဖြစ်တရားဝင်ရွေးချယ်ခံခဲ့ရပြီးတဲ့နောက်ပိုင်းမက္ကဆီကိုနဲ့အမေရိကန်နယ်စပ်ကိုပြီးခဲ့တဲ့လကတွားရောက်ခဲ့ပါတယ်အရီဇိုနာပြည်နယ်ဒေါက်ကလပ်စ်မြူကနယ်စပ်တိုင်းနေရာအထိတွားခဲ့ပြီးအဲ့နောက်ဒေါက်ကလပ်စ်မြူကလူလူမဲဆွဲပွဲမှာလည်းနယ်စပ်လုံခြုံရေးကိုတေချာတင်းကျပ်ကင်တွဲတွားမဲ့အကြောင်းနဲ့တစ်ချိန်တည်းမှာလည်းတရားဝင်ရွှေ့ပြောင်းနေထိုင်လာသူတွေကိုပုံမကောင်းကောင်းမွန်မွန်လက်ခံနိုင်အောင်လုပ်ရလိမ့်မယ်လို့ပြောကြားခဲ့ပါတယ်
။ And so we must reform our immigration system to ensure
လူသားစံပြီးတိုင်းပြည်ကိုပုံမခိုင်မာအားကောင်းစေမယ်စီမင်းစည်းကမ်းနဲ့အညီစနစ်တကျကင်တွယ်လဲပတ်နိုင်မယ်လူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုတွေလုပ်ရပါမယ်
။အရီဇိုနာပြည်နယ်ကမဲဆန္ဒရှင်တချို့ကတော့တရားမဝင်ရောက်မှုတွေကိုပုံမတင်းကျပ်မယ်လို့ကတိပြုထားတဲ့သမ္မတဟောင်းဒေါ်နယ်ထရန့်ကိုပဲမဲပေးမဲ့ကြောင်းပြောဆိုကြပါတယ်။
I have no problem with legal immigration.
ဒီဝင်ဝင်လာတာမျိုးတွေကတော့ကျမတို့ဘာပြဿနာမှမရှိပါဘူး။ဒါပေမဲ့ခိုးဝင်လာတာတွေကတော့မတရားတလို့အနေရလဲများပါတယ
်။ဒီအရီဇိုနာပြည်နယ်မှာမဲပေးဖို့ဆင်းသွင်းထားသူဦးရေကလေးတသမတသန်းရှိပါတယ်။ဒီထဲမှာ35ရာခိုင်နှုန်းက Republican တွေဖြစ်ပြီး29ရာခိုင်နှုန်းက Democrat တွေအဖြစ်ဆင်းသွင်းပေးထားသူတွေပါ။ကျန်တဲ့34ရာခိုင်နှုန်းကတော့ဘေးနိုင်ငံရေးပါတီနဲ့မှချိတ်ဆက်မထားတဲ့တီးခြားလွတ်လပ်သူတွေဆင်းမှာရှိပါတယ်။တက်စကန်မြို့မှာရှိတဲ့နိုင်ငံသားများအတွက်တန့်ရှင်းသောရွေးကောက်ပွဲကော်မရှင် Citizens Clean Elections Commission ရဲ့ဥက္ကဋ္ဌလည်းဖြစ်ဘဲပါတီဝင်အဖြစ်မှလည်းခံယူမထားတဲ့ Mark Kimball ကအခုလိုပြောပါတယ
် So the independent share of the voter
Arizona ပြည်နယ်မှာတိကျလွတ်လပ်တဲ့မဲဆန္ဒရှင်စည်းငါတကယ်ပဲပိုများလာပါတယ
်လူဝင်မှုကြီးကြပ်ရေးကလူတိုင်းအတွက်ထိတ်တန့်စဉ်းစားချက်တော့မဟုတ်ပါဘူးလို့လည်းသူကပြောပါတယ
် Republicans are far more likely to say the major issue is immigration
Republican တွေကလူမှုကြီးကြပ်ရေးကိုအဓိကအကြောင်းအရာဖြစ်ပြောတတ်ကြပြီးတော့ Democrat တွေကတော့ဒရေသားဖြတ်ချခွင့်ကိုအဓိကထားပြောလို့ရှိပါတယ်။ဒီကြားလွတ်လပ်တဲ့မဲဆန္ဒရှင်တွေကတော့ဒရေသားဖြတ်ချခွင့်ကိုပို့ပြီးတော့လေးထားတာရှိပြီးဒါကတော့လုံးဝဒီတစ်ခုတည်းဆိုတာမျိုးကြည့်တာမဟုတ်ပါဘူး
။ Arizona ပြည်နယ်ဟာ Mexico နဲ့နယ်ချင်းဆက်နေပြီး2023ခုနှစ်ကရွှေ့ပြောင်းဝင်ရောက်သူတွေစံချိန်တင်များခဲ့လို့ဒီကိစ္စကိုအဓိကကင်တွယ်ခဲ့ရတဲ့ပြည်နယ်ဖြစ်တယ်လို့ပဲရွေးကောက်ပွဲအဆုံးဖြတ်ပေးရမှာလည်းအရေးပါတဲ့ပြည်နယ်ဖြစ်ပါတယ်။Harris နေဆက်ကိုသွားတဲ့အချိန်မစ္စကန်ပြည်နယ်မှာမဲဆွယ်နေတဲ့ Trump ကတော့နေဆက်ကိုပိတ်မဲ့အကြောင်းထက်လောင်းကတိပြုပြောဆိုခဲ့ပါတယ်
။ We will begin the largest deportation operation in America.
American သမိုင်းမှာအကြီးအမားဆုံးနေရပ်ပြန်ပို့တဲ့လုပ်ငန်းစဉ်ကိုကျွန်တော်တို့စလုပ်သွားပါမယ်။ဒါလုပ်ကိုလုပ်ရမှာပါ။တခြားနည်းလမ်းမရှိပါဘူး
။မဲဆန္ဒရှင်လူငယ်တအူးကတော့မိသားစုတွေကိုအချိန်ကြာကြီးခွဲမထားတဲ့လူဝင်မှုကြီးကြပ်ရေးစနစ်ဖြစ်စေချင်တယ်လို့ပြောပါတယ်။
It's heartbreaking to see you know families
be သားစုတွေတကွယ်တပြားဖြစ်တာကိုမြင်ရတာကြေကွဲစရာကောင်းပါတယ
်။သူ့ရဲ့အဖေက Trump ကိုထောက်ခံသူဖြစ်ပြီးအမေကတော့ Harris ကိုထောက်ခံမဲ့ပေးမယ်လို့ပြောထားတာကြောင့်သူကတော့နှစ်ဖက်စလုံးကအတန်တွေကိုနားထောင်ရတယ်လို့ပြောပါတယ်။ဒ တန်နီယယ်ကူထရက်ဆိုတဲ့ဒီလူငယ်ကိုယ်တိုင်ကရောလာမယ့်သမရရွေးကောက်ပွဲမှာဘယ်သူကိုမဲပေးမှာပါလဲ
Democratic Party ကိုမဲပေးဖို့ဆုံးဖြတ်ထားပါတယ
်အဲရီဇိုနာမဲဆန္ဒရှင်တွေထဲမှာတော့လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာဘယ်သူကိုမဲပေးမလဲဆိုတာကိုဆုံးဖြတ်ထားပြီးသားသူတွေရှိတယ်လို့တချို့ကလည်းရွေးကောက်ပွဲတွေမှာလူများများမဲထွက်ပေးနိုင်ဖို့ကိုအလေးထားနှိုးဆော်ကြပါတယ်ဒီလိုမဲထွက်ပေးဖို့နှိုးဆော်တဲ့စီစေတာအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဂျိုးဆပ်ဂါစီယာကအခုလိုပြောပါတယ
် Whatever the issues may be, you know, we want them to be informed voters.
ဘယ်ကြောင့်ရောဖြစ်ဖြစ်ဒီအတွက်လိုအပ်တဲ့အချက်လက်တွေရပြီးသေချာဆုံးဖြတ်နိုင်တာမျိုးဖြစ်စေချင်ပါတယ်။ဘသူ့ကိုပဲမဲပေးပြီးဒါကသူတို့သဘောပါ
။ဒီလိုမဲဆန္ဒရှင်တွေရဲ့မဲတွေကပဲလာမယ့်နိုဝင်ဘာ9ရက်ရွေးကောက်ပွဲမှာဘယ်သူအနိုင်ရမလဲဆိုတာကိုအဆုံးဖြတ်ပေးမှာဖြစ်ပါတယ်ရှင်။
အမေရိကန်နိုင်ငံတောင်ပိုင်းဖလော်ရီဒါပြည်နယ်ကိုဥတီတိုက်ခိုက်လာတဲ့ Milton Hurricane ပုံတိုင်းဟာအမေရိကန်စံတော်ချိန်အင်္ဂါနေ့ညနေပိုင်းမှာတနါရီ165မိုင်နှုန်းနဲ့ဆက်လက်ရွေ့နေပြီးဗုဒ္ဓညပိုင်းမှာကျရောက်လာမယ်လို့ခန့်မှန်းထားပါတယ်။ပုံတိုင်းလမ်းမှာကြောက်အောင်နေကြသူတွေကိုရွှေ့ပြောင်းကြဖို့တာဝန်ရှိသူတွေကကြေညာထားပါတယ်။ပုံတိုင်းကအမေရိကန်မြန်မာတွေကြုံနေရတဲ့အခြေအနေတွေကိုကိုကြဝဲအောင်ကမြင်ညာထားပါတယ
်။ Milton Hurricane ပုံတိုင်းဟာဆယ်စုနှစ်ပေါင်းများစွာအတွင်းအမေရိကန်မှာအပြင်းထန်ဆုံးမုန်တိုင်းဖြစ်နိုင်ငံရဲ့ Hurricane Center ကဖော်ပြပါရယ်လက်ရှိမှာတော့မက္ကဆီကိုပင်လယ်ကွေ့အတွင်းမှာပြင်းအားအဆင့်၄အဖြစ်နဲ့ရှိနေပြီးဒေသစံတော်ချိန်ဗိုလ်ထူးနေညဒါမှမဟုတ်ဂျာတာပရိနေလင်းအားကြီးအချိန်မှာကုန်းတွင်းပိုင်းကိုဝင်ရောက်လာမယ်လို့ခန့်မှန်းထားတာပါ Florida ပြည်နယ်ကုန်းတွင်းပိုင်းကိုဝင်လာခဲ့ရင်မုန်တိုင်းကိုအရင်ဦးဆုံးကြုံရမယ်အထက်ပင်လယ်ကမ်းဆက်တမ်ပါမြို့လဲပါဝင်နေပြီးအဲ့ဒီမြို့ကန်ဒီမဖြစ်မနေပြောင်းရွှေ့ကြဖို့အမိန့်ထုတ်ထားပါတယ်။တမ်ပါမြို့ကန်ကိုအောင်မြတ်သူကအခုလိုရှင်းပြပါတယ်
။အဲတော့ဒီရာသီအတွက်က14ခုမြောက်မုန်တိုင်းပေါ့။ဒေါ်လာ10ရာ category 3နဲ့ဝင်မယ်။မိုင်100အစိတ်120လောက်နဲ့ဝင်မယ်။ဗုဒ္ဓူနေညမှာဝင်မယ်လို့တော့ကြေညာထားတယ်။ဒါပေမဲ့လောဆယ်တော့ဒီတမ်ပါမြို့ကနေပြီးတော့အရှိတောင်ဘက်မိုင်900လောက်မှာအခုရှိနေတာပေါ့ category 4အစင်းနဲ့ရှိနေတဲ့တိုင်းကို150မိုင်နှုန်းနဲ့တိုက်နေတယ်။အမစီတာကန်းကြီးရနေပြီးတော့ဒီဘက်ကနေပေါ်ကန်းကြီးကြားတော့တနေရဝင်မှာပေါ့ဒီမုံတိုင်းကအဆင့်တစ်ပေါ့မိုင်80 90လောက်တိုက်တဲ့အချိန်မှာလည်းဟိုကဒီမှာတရားချက်ကိုထုတ်တယ်ဥမာခရိုင်68ခရိုင်ရှိတဲ့ဖလော်ရီဒါမှာဒါပေမဲ့50ခရိုင်မှာအရေးပေါ်အခြေအနေကြီးညာရတယ်အခုလောဆယ်5ခုရှိတဲ့နေရာရှိတယ်ဟိုခရိုင်5ခုမှာ A ဆုံး B ဆုံးပေါ့အဲ့ဒီနေရာတွေက mandatory evacuation ပေါ့နဖြစ်မနေပြောင်းရမယ်ဆိုလူကအဲ့ဒီပထမ category 1မှာလဲဟိုကလူ9တန်းလောက်ပြောင်းသွားပြီနေဟိုနေရာပြောင်းရွှေ့ရတာပေါ့ဒီအဲ့တော့အဲ့မှာကျွန်တော်နေတဲ့ခရိုင်ဒီ Hebrew ခရိုင်ထဲမှာလဲဒီယာယီနာကိုဟိုတဲကိုစကန်သူတို့ဖွင့်လာတယ်9ခုဖွင့်လာတယ်ဆိုတော့ဟိုအရေးပေါ်အခြေအနေအတွက်ပေါ့ဒါမျိုးပြင်ဆင်တာမျိုးရှိတယ်ပြီးလို့ရှိရင် ambulance က600လောက်ဆင်းသင်းပြင်လာတယ်ပြီးလို့ရှိရင်ဒီမီဒတ်သမားတွေချားပြီနေတွေကဒီဖိတ်ခေါ်တာဥမာကယ်လီဖိုးနီးယားမီဒတ်သမားဆိုလို့ရှိရင်လည်းအတက်အယောက်180လောက်ဒီမှာရောက်နေတယ်။နောက်ပြီးတော့ဒီမီးပြင်သမားကို4000လောက်လည်းပြင်ထားတယ်။ပြီးတော့ပြည်နယ်အနေနဲ့ကဟိုကအရန်တပ်ဖွဲ့ဝင်ပေါ့ဥမာ search and rescue and search လို့ကိုကူညီကယ်ဆယ်ရေးလို့မုံတိုင်းဝင်လို့ရှိရင် 8000 လောက်အတင်းပြင်ထားတာရှိ
တယ်။တမ်ပါမြို့ရဲ့တောင်ဘက်ပင်လယ်ကမ်းစပ်နဲ့15မိနစ်လောက်သာကားမောင်းရတဲ့ဆာရာဆိုတာမြို့မှာနေထိုင်သူစီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ကိုထွန်းဝင်းကတော့မုံတိုင်းလာမှာတည်ပြင်မဲ့သူ့အိမ်ကိုမုံတိုင်းတန်ခံနိုင်မဲ့သူပြားတွေနဲ့လုံခြုံအောင်ကာရာပြီးအိမ်ထဲမှာနေရင်မိသားစုနဲ့အတူမုံတိုင်းကိုကြော်ဖြတ်သွားမယ်လို့ပြောပါတယ
်။မုံတိုင်းနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ဘက်မှာတော့ဟိုကန်းဂျီနဲ့နီးတဲ့ဘက်မှာတော့ဟိုဟာတချို့ဟိုဟာ evacuate လုပ်ကြတာပေါ့နော်။ကျွန်တော်တို့ဘက်က4 mile ဘက်ကတော့လည်း evacuate လုပ်ဖို့တော့ပြောထားတယ်။4 mile ဘက်ကျတော့တို့ကမုံတိုင်းလာတိုင်းအဲ့ဒီဘက်ကတော်တော်နှိမ့်နေလေ။ဒီညဟာကန်းကျင်လည်းနဲ့အရန်နေလေဆိုတော့အဲ့ဒီဘက်ကတော်တော်လေးကိုနှိမ့်နေအခုဒီတစ်ခေါက်ကြတော့ကျွန်တော်တို့ Tampa Bay area Tampa Bay ကိုတော်တော်လေးကိုဓာတ်ရိုက်ဝင်မှာဆိုတော့လေ hurricane ကလည်း category 4ဆိုတော့တော်တော်လေးကိုလူတွေကဟို panic ဖြစ်နေပါတော့ကျွန်တော်ဘက်ကတော့ကျွန်တော်ကတော့ဒီတစ်ခေါက်တော့မတော်တော့ဘူးဘာလို့ဆိုရင်အိမ်ဝင်လဲထားပြီးမတော်ကျင်တာရယ်ပြီးတော့ကျွန်တော်အိမ်ကနှစ်ဖက်ဆိုတော့ကန်းကျင်နဲ့တော့15မိနစ်လောက်ပဲဝဲတယ်ဒီတော်တော်တက်တယ်ဆိုရင်တော့ hurricane helene ကြောင့်လည်းကျွန်တော်တို့ဒီတချို့နေရာတွေမှာ shop ဖွင့်ပေးတက်တဲ့အချိန်တော့မှာတော့ကျွန်တော်တို့ land ကျွန်တော်တို့က new construction ဆိုတော့မြေကလည်းနေနေမြေနေမြေနေအပင်ဟိုဟာတွေမှာတိတ်မရောက်ဘူးကျွန်တော်တို့ဘက်ကတိတ်မရောက်ဘူးဆိုတော့ကျွန်တော်ကဟိုတော့မရှောင်တော့ဘူး evacuate မလုပ်တော့ဘူးပေါ့နော်အနည်းနာမှာပဲကျွန်တော်တို့ရဲ့ community မှာရှိတဲ့အကောင်လုံးလူတွေကတော့ တိုင်လုံးလုံးလို့ပတ်ပတ်လေးဟိုဟာပေါ့နော်ဟာရီကိန်းရှက်တာတွေအကုန်လုံးကာထားကြတာပေါ့နော်ပြီးတော့ကျွန်တော်ကတော့အကုန်လုံးအစင်သင့်ရေဒီလောက်ထားပါတယ်ရေဒီလောက်ထားတယ်ဆိုတာဟိုတကယ်လို့ဥပမာပါဝါအောက်ဒေ့ချ်ဖြစ်ခင်တခုခုပေါ့နော်အဲဘက်ထရီတွေပါတယ်လည်းအများကြီးဝယ်ထားရအစားတောက်ကအစားပေါ့နော
်မကြောက်သေးခင်သတင်းပတ်တွေကပဲဖလော်ရီဒါအပါဝင်ဂျော်ဂျီယာမြောက်ကယ်ရိုင်းနားပြည်နယ်တွေကိုဝင်တိုက်သွားတဲ့ဟယ်လင်းဟာရီကိန်းမုန်တိုင်းကြောင့်ဒီဆုံးသူ230နီးပါးရှိခဲ့တာပါဒီအတွေ့အကြုံတွေပေါ်အခြေခံပြီးဒီတစ်ခေါက်မစ်လ်တန်မုန်တိုင်းဝင်လာမဲ့ကိစ္စမှာပြည်သူ9တန်းကျော်ဘေးလွတ်ရာကိုရှောင်တိမ်ဖို့နေရက်စွန့်ခွာနေကြတဲ့အတွက်အဝေးပြေးကားလမ်းမကြီးတွေတောင်ပိတ်နေတယ်လို့ဆိုပါတယ
်ဒီမှာကြိုတင်ပြင်ဆင်မှုတွေလူတွေလည်းလောက်ကြပါတယ်ဒီကိုချင်းစီလောက်ကြတယ်အာဈေးဝယ်တာမရှိဖြစ်ဖြစ်စီတွေရေတို့အာအချိုရေတို့တစ်ရှူတို့ဆိုရင်စိုးရီတွေကပြတ်သွားတဲ့ဆိုင်တွေမှာအဲ့တော့ဓာတ်ဆီတွေဖြည့်တာပြီးတော့နီးစက်ရပြည်နယ်တွေကိုပြေးကြတာပေါ့ချိုးချိုးတောင်ပိုင်းကိုပြေးတယ်တချို့ကမြောက်ဘက်ခြမ်းကိုပြေးတယ်ဟိုမြောက်ဘက်ကိုပြေးတယ် 275 မှာဆိုရင်ကားလမ်းကပိတ်ပိတ်နေတယ်နှစ်ရက်လောက်ရှိပိတ်နေတယ်ဆိုတော့လူကတန်းလက်ချီပြီးပြေးနေကြတာပေါ့
မဲလ်တန်ဟာရီကိန်းမုန်တိုင်းဟာကုန်းတွင်းကိုစဝင်လာချိန်မှာပြင်းအားအဆင့်3ဖြစ်အားပြော့သွားမှာဖြစ်ပေမဲ့ရေကြီးမြေပြိုတာတွေဆိုးဆိုးရွားကြုံလာနိုင်တယ်လို့သတိပေးထားပြီးဖလော်ရီဒါပြည်နယ်ခရိုင်50ခုကိုအန်ဒီရဲ့ဇုံအဖြစ်ဒီနေ့အာနာပိုင်တွေကအရေးပေါ်အခြေအနေသတ်မှတ်ထားပါတယ်။ဒါကိုသမ္မတဂျိုးဘိုက်ဒန်ကလည်းအတည်ပြုပေးထားပါတယ်။ဖလော်ရီဒါပြည်နယ်ရဲ့လက်ရှိလူဦးရေက22တန်းကျော်ရှိပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဆက်လန်းတွေ One click ကလုတ်တချက်နှစ်ယုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပ
ါ။ခုတော့ပတ်စဉ်အစီအစဉ်တွေတင်ဆက်ပါတော့မယ်။ပထမဆုံးပြည်ကြီးဩဇာနဲ့စာချင်ပါတယ်။အစ်ရဲနိုင်ငံမှာစိုက်ပျိုးရေးပညာသင်ကြားဖို့ရောက်ရှိခဲ့ကြတဲ့မြန်မာနိုင်ငံသားတွေဟာလယ်ယာလုံသားတွေလိုပင်ပင်ပန်းပန်းလုပ်ကင်ခဲ့ကြရသလိုလိုအားနဲ့လိုအားကတွေခေါင်းပုံဖြတ်ခမ်းရတာတွေလည်းရှိပါတယ်။ဒါတပတ်သက်ပြီးအစ်ရဲဘာစိုက်ပျိုးရေးတင်တက်တယောက်ခဲ့သူတွေကိုကိုခမောင်စိုးမင်းကမင်းများထားပါတယ
်မြန်မာနိုင်ငံရဲ့စိုက်ပျိုးရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အစ်ရဲနိုင်ငံကအကူအညီပေးနေတာဟာဟိုးအရင်ပါလီမန်ခေတ်မဆာလာမြန်မာဆိုရှယ်လစ်လမ်းစဉ်တပါတီအုပ်ချုပ်ခဲ့စဉ်ခေတ်တွေနဲ့စစ်အစိုးရအဆက်ဆက်တွေကတည်းကတိုင်ဖြစ်ပါတယ်အဲ့ဒီလိုအကူအညီပေးတဲ့အထက်မှာအစ္စရေးပညာရှင်တွေမြန်မာနိုင်ငံနဲ့အထီးလာရောက်ပြီးစိုက်ပျိုးမြေနဲ့မြေစည်းလွှာတွေစမ်းသပ်ပေးတာတီးနှံအထွက်တိုးအောင်ဆောင်ရွက်ပေးတာနဲ့စိုက်ပျိုးရေးသင်တန်းသားတွေကိုသင်ကြားပို့ချတာတွေလည်းပါဝင်ပါတယ်အဲ့ဒီနောက်ပိုင်းမှာမြန်မာနိုင်ငံစိုက်ပျိုးရေးဝန်ကြီးဌာနနဲ့စိုက်ပျိုးရေးနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေကနေရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းစင်ဝန်ထမ်းတွေကိုအစ္စရေးနိုင်ငံကစိုက်ပျိုးရေးသင်တန်းတွေမှာဆက်လက်ပညာသင်ကြားဖို့ခေါ်ယူခဲ့ကြပါတယ်ဒါပေမဲ့လည်းအဲ့ဒီသင်တန်းတွေဟာတကယ်တမ်းကျတော့အစ္စရေးကျောင်းသားတွေတက်ရောက်သင်ကြားနေတဲ့စိုက်ပျိုးရေးတက္ကသိုလ်တွေမဟုတ်ပဲနိုင်ငံတကာကျောင်းသားတွေအတွက်တီးတန့်သင်တန်းတွေဖြစ်နေပါတယ်တကယ်တမ်းစာသင်ခန်းမှာသင်ကြားရတာထက်ပုဂ္ဂလိကအလုပ်ရှင်တွေရဲ့စိုက်ပျိုးခင်းတွေမှာလောကစားလက္ခစားနဲ့အချိန်အများကြီးအလုပ်လုပ်ပေးခဲ့ရတယ်လို့အစ္စရေးနိုင်ငံကစိုက်ပျိုးရေးပညာသင်ကြားခဲ့သူတွေစီကတဆင့်သိရပါတယ်အဲ့ဒီအထက်က The Ramat Nagab International Training Center စိုက်ပျိုးရေးသင်တန်းကျောင်းတက်ရောက်ခဲ့သူတွေတဲကတဦးကသူ့ရဲ့ပြောကြားချက်အတန်ကိုအမည်မဖော်ဘဲအခုလိုအသုံးပြုခွင့်ပေးပါတယ်
အများဆုံးကစိုက်ပျိုးရေးနဲ့ရောက်လာကြတာဒီမှာပြန်တဲ့သူတချို့တဝက်တော့ရှိတယ်အများဆုံးကတော့ကြံခဲ့တဲ့လူတွေပေါ့တင်ပိုရာလီဗီဇာနဲ့ညာတဲ့ဒီမှာအဓိကတော့မို့သူတော့လောက်သားရှာတာပေါ့ကွာအဓိကဒီအစ္စရေးရဲ့မြို့ဟာပေါ့ကွာအလုပ်သမားကိုရှာတာအဓိကသူတော့တင်တန်းလောက်ခေါ်တာပေါ့ကွာတင်တန်းသားလောက်ခေါ်ပြီးတော့လုံနိုင်ငံဘက်ကနေပညာသင်လို့ဖြစ်သွားတာပြီးတော့ဒီဘက်ရောက်ကြတော့အလုပ်ကပူလို့ရတော့သူတော့ရဲ့လူဝတ်ချက်တွေလည်းဖြည့်ပြီးတာပေါ့အဓိကတော့အလုပ်လုပ်တာပုံများတယ်ဒီမှာအကြောင်းက 20% လောက်တက်ရပြီးတော့အလုပ်က 18% လောက်လုပ်ရတာဒီအစ္စရေးရတကယ်ရောက်တဲ့ခါကျတော့အဲ့လိုဖြစ်သွားတာအဲဒီမှာအကြောင်းတက်ရတာလဲကိုယ်လဲပိုက်ဆံပေးရတာတီးရဘူးအဲကိုယ်အကြောင်းလာခအတွက်ဒီတင်တန်းအတွက်ကိုယ်လဲပိုက်ဆံရှာရတင်တန်းလဲတက်ရတယ်အဲ့ဒါတပြိုးတော့ကောင်းတာပေါ့အလုပ်ကတော့တော်တော်လုပ်ရတယ်ဒီနေ့ဟို7နာရီ12နာရီလောက်လုပ်ရတာအဲ့ဒါပင်ပန်းတာပေါ့ဖမ်းထဲရောက်တဲ့ခါကျတော့တကယ်အလုပ်သမားပဲ
အရင်ကဣဇရဲစိုက်ပျိုးရေးအပါအဝင်လုပ်ငန်းတော်တော်များများမှာအခုအကြီးအကျယ်ဆက်ဖြစ်နေတဲ့ဂါဇာဒေသနဲ့ဂျော်ဒန်မြစ်အနောက်ဘက်ကန်ဒေသရှိပါလက်စတိုင်းတွေကအလုသမားအနေနဲ့ဝင်ရောက်အလုပ်လုပ်ခဲ့ကြရတာပါအဲ့ဒီအတွက်ပါလက်စတိုင်းလူသားတွေကိုဣသရေလအစိုးရကလုံခြုံရေးအရာအမြဲသတိရှိရှိစောင့်ကြည့်နေကြပါတယ်။အဲ့ဒီလိုအခြေအနေတွေကိုအစားထိုးတဲ့အနေနဲ့ရံဘက်မဟုတ်တဲ့မိဖက်နိုင်ငံတွေကနေစိုက်ပျိုးရေးသင်တန်းသားတွေကိုခေါ်ယူလို့ရှိပါတယ်။အဲ့ဒီအထက်မှာထိုင်း၊နီပေါ၊ဗီယက်နမ်နဲ့ဇမ်ဘီယာနိုင်ငံတွေနဲ့အတူမြန်မာနိုင်ငံကရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းစင်းတွေလည်းပညာသင်အနေနဲ့လာရောက်ကြပါတယ်။ဒါပေမဲ့တကယ်တမ်းကျတော့ထင်သလိုမဟုတ်ပါဘူးလို့အဆိုပါစိုက်ပျိုးရေးသင်တန်းကျောင်းတက်ရောက်ခဲ့သူကပဲပြောပါတယ်
။အချို့ family ဆိုလို့ရှိရင်မနေ့6နာရီညနေ7နာရီကိုလောက်တာလောက်ပြီးတော့ညနေ2နာရီညပြန်စားတာ6နာရီပြီးထမင်းစားအဲ့ဒီထမင်းစားပြီးလို့ရှိရင်9နာရီပြန်ဝင်ပြီးတော့တနေ့ကို14နာရီ15နာရီလောက်လုပ်တဲ့လူမြန်မာတွေလည်းပါတယ်အမှားရိအများဆုံးရှိတဲ့ farm ပဲအဲ့ဒါ F farm ကလူဆောင်တဲ့ထိုင်းလည်းရှိတယ်နေပါလ်လည်းရှိတယ်ဇမ်ဘီယာလည်းရှိတယ်လုံးဝကျောင်းမတက်လို့ဆိုရင်ကွာတနေ့လာနေရတယ်တနေ့ကနွယ်ထိပဲ9ရက်လုံးလုံးတပတ်လုံးလုံးရတယ်ကျွန်တော်တို့ကျောင်းသွားပြီးပြန်လာလို့ရှိရင်တော့မတက်အလုပ်ဆင်းခိုင်းတယ်ပေါ့ကျွန်တော်အမြင်ပြောလို့ရှိရင်တော့သူတို့ဒီနိုင်ငံရဲ့သူတို့ရဲ့လုံသားဖြစ်စီမှုပေါ့ကွာတင်တန်းကိုအမြင်ခံပြီးတော့လုံသားရှာတာပေါ့တို့နိုင်ငံကပြင်တော့အဲဣသရေလကိုပြင်ရသွားတင်တယ်ပေါ့ဒါပေမဲ့ဒီနိုင်ငံကသူတို့ရဲ့မြန်မာဆိုလို့ရှိရင်လောက်သားရှာပွေတာပဲသူတို့နိုင်ငံတော့လောက်သားရအောင်လှုပ်လိုက်တဲ့ပုံစံပါပဲအဓိကတော့ပြီးတော့အဲ့ဒီဖမ်းမှာလုပ်တဲ့ပိုက်ဆံကကတော်လေးကိုနဲတယ်အချိန်ပူကြီးလဲဘာမှလည်းမရဘူးရှင်းလိုက်ဆိုလို့ရှိရင်အချိန်ပူကြီးရရမှာကိုကျွန်တော်ဆက်တနာလောက်လုပ်တယ်တချို့လူတွေကြတော့တော်တော်သနာဖို့ကောင်းတယ်ဖမ်းတဲ့မှာမလို့နေသားဘူးတော့အမင်းနေမှာတက်ရတာလေအဲ့မှာဘွားကြီးလဲကြတာတော့ရှိတယ်တချို့လူတွေသကောင်းမှုပြီးတော့
အဲ့ဒီလိုစိုက်ပျိုးကင်းတွေမှာဣသရေလစိုက်ပျိုးရေးတက္ကသိုလ်ကျောင်းသားတွေလည်းလက်တွေ့ကွင်းဆင်းကြတာရှိပေမဲ့မြန်မာအပါအဝင်နိုင်ငံတကာကလာတဲ့သင်တန်းသားတွေလိုနာယီအမြောက်အများလုံးကင်ကြတာမဟုတ်ဘူးလို့သိရပါတယ်ဒါနဲ့ပတ်သက်ပြီးလဲ The Ramak Nagap International Training Center စိုက်ပျိုးရေးသင်တန်းကျောင်းတက်ရောက်ခဲ့သူကပဲအခုလိုပြောပြပါတယ
်ဣသရေလကျောင်းသားတွေနဲ့မတူဘူးသူတို့ကကြတော့သူတို့ကျောင်းကားနဲ့ရောက်လာပြီးတော့သူတို့ကတနာရီနာရီလောက်ပေါ့အဲလာဆင်းပြီးတော့အဲကျောင်းကားနဲ့ပြန်ထွက်သွားတာလို့ရှိတယ်ဣသရေလကျောင်းသားတွေ
ဣသရေလမှာစိုက်ပျိုးရေးသင်တန်းကျောင်းဆိုပြီးစိုက်ပျိုးရေးအလုပ်ကျန်းလုပ်သားတွေလို့လောက်ကင်ခဲ့ကြရတဲ့မြန်မာနိုင်ငံသားစိုက်ပျိုးရေးဘွဲ့ရကျောင်းသားတွေဟာသူတို့အထက်ကအလုပ်ကိုခေါင်းဆောင်လုပ်သူတွေကတော့ထိုင်းလူမျိုးတွေဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီထိုင်းလူမျိုးတွေဟာစိုက်ပျိုးရေးပညာအတွက်ဣသရေလကိုလာခဲ့တာမဟုတ်ဘဲစိုက်ပျိုးရေးလုပ်သားအနေနဲ့လာရောက်ခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်သူတို့ဟာဣသရေလစိုက်ပျိုးရေးလုပ်ငန်းရှင်တွေရဲ့လူယုံဖြစ်ကြပါတယ်။အဲ့ဒီအတွက်ထိုင်းအလုပ်သမားတွေကဣသရေလလုပ်ငန်းရှင်တထေးအစားမြန်မာအပါအဝင်ပြည်ပကစိုက်ပျိုးရေးကျောင်းသားတွေကိုခိုင်းစေခဲ့တယ်လို့လည်းသူကပြောပါတယ်
။အေးပန်းထင်းမှာဒီတထေးကတော့တပတ်တစ်ခါလောက်လာတယ်။ကျန်တဲ့နေရာမှာတော့ထိုင်းလူသားတွေကသူတို့အုပ်ချုပ်တာများတယ်ပေါ့ကွာ။ထိုင်းတွေများတယ်ဒီမှာထိုင်းလူသားတွေများတယ်။သူတို့ကထိုင်းတွေခံတာကောင်းဆောင်ခံတာဖမ်းမှာဆိုလို့ရှိရင်ထိုင်းကောင်းဆောင်ရဲ့ပြောတယ်လို့လို့ရတာ။သူတို့လို့တဲ့လဝါခါတွေရရင်လည်းအေးထိုင်းကထိုင်းစရာနေပြန်ရတာအဲ့လိုမျိုး။သူတို့စကားသိမပြောဘူးထိုင်းတွေနဲ့ကင်ကင်ပဲနေထိုင်းတွေကြတော့သူတို့ကအလုပ်သမားပဲခေါ်တာပညာတတ်မဟုတ်ဘူးကွာကျောင်းပြီးတွေမဟုတ်ဘူးတုံးနိုင်ငံကနေထိုင်းကိုအလုပ်သွားလုပ်တယ်လို့ထိုင်းတွေကလည်းဒီမှာဒီနိုင်ငံမှာအလုပ်သွားလုပ်တာအဲ့လိုမျိုး
မြန်မာနိုင်ငံကနေဣသရေလကိုလာရောက်ခဲ့ကြသူတွေထဲမှာစိုက်ပျိုးရေးသင်တန်းကိုတက်ရောက်ကြသူတွေကအများဆုံးဖြစ်ပါတယ်။တခြားဂျူးကျမ်းစာသင်တန်းတက်ရောက်ခဲ့ကြတဲ့ကချင်နဲ့ချင်းခရစ်ယာန်ဘာသာဝင်တွေလည်းအနည်းငယ်ရှိကြပါတယ်။မြန်မာပြည်မှာတော့ဣသရေလကိုရောက်ရင်သင်ကြားကြရမယ့်စိုက်ပျိုးရေးပညာမျှော်လင့်ချက်ဟာလက်တွေ့နဲ့တခြားစီဖြစ်နေတဲ့အတွက်အများစုကစိတ်တက်ကြတာတွေရှိခဲ့ကြတယ်လို့လည်းဆိုပါတယ်။
အစားတော့ကတော့ငြင်းကြတာပေါ့အနောက်ပိုင်းကျတော့အသားကြကုန်ကြပြီဒီမှာလာတဲ့လူတွေကနောင်တရတဲ့လူတွေအများဆုံးပဲဖမ်းထဲမှာလုံးလုံးနိုင်ဖို့အတွက်ပေါ်ကလည်းပူအထဲကလည်းပူဆိုတော့တော်တော်လေးကိုခက်ခဲအခက်ခဲတွေ့ရတာပေါ့အဲ့လိုအစားလုံးတော့ကဆိုလို့ရှိရင်ဒီမှာဆိုလို့ရှိရင်အပူဆုံးချိန်လေးမိသားကလည်းရှည်တနည်းကို7နာရီလောက်လုံးပြီးတော်တော်လေးကိုပြန်ပန်းခဲရတာပေါ့တချို့လူတွေနိုင်ငံချင်းတွေရောက်ပြီးသားလူတွေမိကြတာလေတော်တော်ကတော့တော်လို့ရှိရင်တော့နောင်တမရတဲ့တော့အဲ့လိုပြောကြတာဒီလိုမှဒီလိုရှင်မလာပါဘူးဆိုတဲ့လူတွေရောတချို့တလီတော့ရှိတယ်လုံသားလူဆက်ဆံခံရတာပေါ့ကတခြားစီပဲအဲ့ဒါတော့
ဣသရေလနိုင်ငံဟာတဲကန်နေရာထဲမှာမြေကိုပြောင်းလဲပြင်ဆင်ပြီးစိုက်ပျိုးရေးကိုဖြစ်ထွန်းအောင်မြင်အောင်စိုက်ပျိုးနိုင်တယ်လို့ဣသရေလကိုမလာခင်တုန်းကရေစင်းစိုက်ပျိုးရေးတက္ကသိုလ်ဘွဲ့ရကျောင်းသားတွေကနားလည်ခဲ့ကြပါတယ် ။ဒါပေမဲ့သူတို့ကိုတင်တန်းကြောင်းမှာတပတ်တည်းရဲ့တင်တန်းပေးတာကတော့အဓိကအပူအေးမြတ်တောက်အောင်ထိန်းထားနိုင်တဲ့သဘာဝနေအောင်ကြီးရမိုးလုံလေးလုံးအဆောက်အုံ green house ထဲမှာ floating hydroponic vegetable cultivation ခေါ်ရေကြီးမပါပဲရေထဲမှာဟင်းသီးဟင်းရွက်တွေကိုစိုက်ပျိုးတဲ့နည်းလမ်းပဲဖြစ်ပါတယ်။ဒါတွေဟာတကယ်တမ်းကြတော့စိုက်ပျိုးမြေရှားပါတဲ့အစ္စရေးနိုင်ငံအနေနဲ့ကိုင်းကြီးပေမဲ့စိုက်ပျိုးမြေရှိတဲ့မြန်မာနိုင်ငံနဲ့တော့ကိုင်းကြီးခြင်းမရှိဘူးလို့လည်းရောက်ရှိလာကြတဲ့မြန်မာနိုင်ငံသားစိုက်ပျိုးရေးသင်တန်းသားတွေကရှုမြင်ကြပါတယ်
ဒီမှာအစ္စရေးမှာလုပ်နေတဲ့ပုံစံတိုင်းလုပ်ဖို့ကြတော့အစစ်တော့နိုင်ငံမှာအဆင်မပြေတော့ဘူး။အများဆုံးကတော့အဲ့လောက်ကြီးမအဆင်ဖို့ကွာ။တပတ်လုံးမှာတရက်ပဲကြောင်းတက်ရတာကွာ။အလုံးလုံးတာပုံများတယ်ဒီမှာစာတင်တာကြတော့နည်းနည်းပေါ့။တပတ်မှာတစ်ခါပဲတင်ရတာ။
အခုကအစ္စရေးနိုင်ငံမှာစိုက်ပျိုးရေးသင်တန်းကျောင်းသားအများစုအပါအဝင်မြန်မာနိုင်ငံသား300ကျော်ရှိကြပါတယ်။သူတို့ဟာမြန်မာနိုင်ငံကရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းဆင်းဘွဲ့ရအများစုဖြစ်ကြပါတယ်။သူတို့ဟာအစ္စရေးနိုင်ငံကတနှစ်နီးပါးကာလသတ်မှတ်ထားတဲ့စိုက်ပျိုးရေးသင်တန်းတက်ရောက်ခဲ့စဉ်မှာမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့အတွေ့ကန့်ကွက်ဆန္ဒပြပွဲတွေကိုနိုင်ငံတကာရောက်မြန်မာတွေနဲ့ချိတ်ဆက်လုပ်ကင်ခဲ့ကြပါတယ်။အဲ့ဒီနောက်သူတို့တဲကအများစုဟာစိုက်ပျိုးရေးသင်တန်းပြီးစီးတဲ့အခါမှာမြန်မာနိုင်ငံကိုမပြန်ကြတော့ဘဲအဲ့ဒီမှာပဲနိုင်ငံရေးခိုလုံတဲ့ပုံစံမျိုးနဲ့မျိုးပြတွေမှာရရအလုပ်တွေကိုလုပ်ကင်နေထိုင်ကြပါတယ်အစ္စရေးလူခွင့်ရရှိနေတွေကလည်းအကူအညီပေးပြီးလူဝင်မှုကြီးကြပ်ရေးအင်မီဂရေးရှင်းရဲ့ယာယီနေထိုင်ခွင့်ဗီဇာရထားကြပါတယ်။6လဒါမှမဟုတ်4လပြည့်ရင်ယာယီဗီဇာကိုထပ်မံတက်တန်းတူလို့အဲ့ဒီလိုနဲ့နေထိုင်ကြတာဖြစ်ပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကနေစိုက်ပျိုးရေးသင်တန်းသားတွေမပို့ကြသလိုအစ္စရေးအစိုးရကလည်းခေါ်ယူခြင်းမရှိကြတဲ့အတွေ့သူတို့ဟာနောက်ဆုံးအထုပ်လိုဖြစ်နေကြပါတယ်ခင်ဗျာ။
ဥက္ကမဆိုမီရဲ့မြေကြီးဩဇာအစီအစဉ်ဖြစ်ပါတယ်။အမေရိကန်နိုင်ငံရေးကိုမကြည့်မီမှာယူကရိန်းမြန်မာနိုင်ငံချက်အခြေအနေတွေကိုကြည့်ကြရအောင်ပါ။တရုတ်နိုင်ငံဟာရုရှားနိုင်ငံကိုယူကရိန်းကျူးကျော်စစ်အတွက်နောက်ခံနေပံ့ပိုးပေးနေတာတွေရှိတယ်လို့အမေရိကန်နိုင်ငံနဲ့အနောက်နိုင်ငံတွေကဝေဖန်ပြောဆိုခဲ့ကြတာတွေရှိပါတယ်။အလားတူပဲမြန်မာပြည်တွင်းစစ်မှာတရုတ်နိုင်ငံရဲ့ဝင်ရောက်ဆွတ်ဖက်နေတဲ့ခြေရာလက်ရာတွေကိုလည်းမီဒီယာတွေမှာရေးသားနေကြတာတွေကိုတွေ့ရပါတယ်မြန်မာနိုင်ငံမှာစစ်တပ်ကတီးကျိအောင်ထိမ့်သိမ့်သွားတာကိုတရုတ်ကလိုလားတယ်လို့မြန်မာအရေးသုံးသပ်တဲ့သူဒေါက်တာထွန်းအောင်ရွှေကတော့ပြောပါတယ်မြန်မာအရေးနဲ့တရုတ်ပါဝင်ပတ်သက်မှုအခြေအနေကိုယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနိုင်ရှင်ချက်အစီအစဉ်ကနေဟောင်းစာကအခုလိုတင်ဆက်ထားပါတယ်
တရုတ်နိုင်ငံလည်းအခုကျွန်တော်တို့ပြည်တွင်းရေးမှာတိတိတသားကြီးကိုဝင်ပါလာတဲ့အနေအထားတွေမြင်နေရပြီဆိုတော့သူတို့ရဲ့အမေရိကန်နဲ့တရုတ်ကတော့အမြဲတမ်းကတော့ဟို check and balance လုပ်နေကြတယ်ကဘာကြီးကတော့ balance တစ်ခုကိုမှအမြဲတမ်းထိန်းထားကြတာဆိုတော့ဟိုဘယ်လိုဖြစ်လာမလဲဆိုတာတော့နည်းနည်းတော့စောင့်ကြည့်ဘူးလို့တော့စောင့်ကြည့်ဖို့တော့လိုမယ်ထင်တယ်
ရုရှားရဲ့ယူကရိန်းကျူးကျော်စစ်ဟာအမေရိကန်နဲ့အနောက်ဥရောပနိုင်ငံတွေရဲ့အကူအညီတွေကြောင့်တမရပူတင်မှန်းရတဲ့ဆက်စစ်ပွဲဟာကြာရှည်လာနေပါတယ်။ရုရှားယူကရိန်းစစ်ပွဲဆုံးသက်ဟာအမေရိကန်ရွေးကောက်ပွဲရက်လက်ပေါ်မူတည်နိုင်လားဆိုတဲ့အကြောင်းနိုင်ငံရေးလှစ်လာတုံးသက်သူဒေါက်တာထွန်းအောင်ရွှေပြောဆိုထားတာကိုယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းရှင်ချက်အပတ်စဉ်ကဏ္ဍမှာပထမပိုင်းအနေနဲ့တင်ဆက်ပေးထားခဲ့ပြီးဖြစ်ပါတယ်။ဒီတစ်ပတ်မှာတော့တရုတ်နိုင်ငံရဲ့မြမအရေးပေါ်လွှတ်မှုမှုနဲ့လူဦးတော်ရဲ့လက်ရှိအခြေအနေတွေကိုပြောပြထားတာကိုဒုတိယပိုင်းအနေနဲ့ဆက်လက်တင်ပြပေးသွားမှာဖြစ်ပါတယ်
။တော်လိုင်းကြီးအောင်မြင်ပြီးတော့မှစစ်တပ်ကြရှုံးသွားတာကိုသူမလို့ရှင်ဘူး။အဲအဲ့ဒါကတော့ဟိုပါဘောနော်အဲ့ဒီနှစ်ခုကတွဲနေတာပေါ့။အဲတတိယဖြစ်တဲ့ဒီဟိုပါဘောဟိုမြမပြည်ရဲ့ conflict ပြီးဆုံးသွားမှာကိုစိုးရင်လူလာတော့အဲ့ဒါတော့မဟုတ်လောက်ဘူး။ဘာလို့လဲဆိုတော့မြမပြည် conflict ဖြစ်နေတာကသူဩဇာရှိဖို့အတွက်ဟိုအကြောင်းတရားတစ်ခုဖြစ်နေတာပေါ့ဆိုတော့တရုတ်ရဲ့အနေအထားကမြန်မာပြည်မှာဘယ်သူပဲအုပ်ချုပ်သူရဲ့ဩဇာနာသူဩဇာလွှမ်းကျင်တယ်ပေါ့ဗျာသူဩဇာလွှမ်းကျင်တယ်ဒါကသူရဲ့ဟို primary ပဲ objective ပဲဒီလိုဩဇာလွှမ်းကျင်တာလည်းသူမြန်မာပြည်တော်မှာရှိတဲ့သူရဲ့ geopolitical interest တွေရှိတယ် economic interest တွေရှိတယ် security interest တွေရှိတယ်တရုတ်ရဲ့တရုတ်နိုင်ငံရဲ့ပတ်စာလေဒီဟိုပါပေါ့နော်ဟိုအင်းအင်းကြီးနိုင်ငံတွေကြည်လိုက်ရင်လည်းအကုန်လုံးက authoritarian regime တွေများတယ်ပေါ့နော်များတယ်ဒါပေမဲ့အကယ်၍သာမြန်မာကသာ democratic regime ဖြစ်လာခဲ့လို့
เนาะဒီဒီမိုကရေစီအောင်မြင်မှုကလည်းတရုတ်လူထုကိုတော်တော်ကြီးကို inspire ဖြစ်လာခဲ့ဒါသူ့အတွက်ဟိုချင်းချောက်မှုအကြီးလို့သူတို့မှတ်ယူမှာပေါ့เนาะနောက်တစ်ခုကလည်းမြန်မာကစောစောက geopolitical interest ရတရုတ်နိုင်ငံအတွက်ဒီဘင်္ဂလားဒီအိန္ဒိယ ocean ကို access လုပ်ဖို့ကမြန်မာတစ်ခုပဲရှိတာပေါ့เนาะမြန်မာတစ်ခုပဲရှိတယ်နောက်တစ်ခုကအခုတရုတ်ကလည်း blue navy ကိုသူတည်ဆောက်နေတယ်နော်တကယ်အိန္ဒိယ ocean မှာလည်းသူကတိတိကျကျကိုဟို position ကောင်းကောင်းယူထားနိုင်မှုလဲစ조사နေတာပေါ့နော်ဒါကတော့အဲ့လိုစ조사တဲ့အခါမှာမြန်မာပြည်ကတိတ်အချက်ချာကျနေတဲ့ခါကျတော့ဟိုမြန်မာအစိုးရဘုံမှာဘယ်သူပဲအုပ်ချုပ်အုပ်ချုပ်သူပြောလို့ပြီးတယ်ဆိုတဲ့အစိုးရမျိုးသူမြင်ချင်တာပေါ့ဗျာအဲ့လိုအစိုးရမျိုးကလည်းတေချာပေါက်ကတော့ဒီမရောက်နိုင်လို့သူစစ်အာဏာရှင်မှသူနဲ့ကြိုက်မှာပေါ့အပေးယူတွေကြိုက်မှာပေါ့နော်ဆိုတော့အခုဆိုရင်လည်းဒါစတော်လန်ကြီးကိုအားပေးတယောက်ယောက်ရှိခဲ့ပြီးတော့အခုကြတော့မှပရက်ရှာတွေတွန်းပေးတယ်ပေါ့နော်ကျွန်တော်ကတော့အဲ့ဒီဟာကဒီလာရှိုးကအရှိမောက်တိုင်းစစ်ဌာနချုပ်ကြာသွားတာက trigger လို့ကျွန်တော်ထင်တယ်စောစောပိုင်းမှာတော်လန်ကြီးကိုအားပေးသလိုလိုနဲ့ဟိုဝါဒါဒါလုပ်နေတာကတစ်ချက်ပဲဗျအဲ့ဒါပါလဲဆိုတော့တော်လန်ကြီးကိုအားမပေးဘူးနော်စစ်တပ်ဘက်ကနေဒီနေ့ရက်သလိုမျိုး day 1နဲ့ရတာရက်ရင်မြန်မာလူတို့ကသူ့ကိုအယိုးတရားကိုမုံတီးပြီးသားဖြစ်သွားမှာဒါကိုသူနားလေတယ်နားလေတော့မြန်မာလူတို့အမုံလဲသူမခံကျင်ဘူးဘောင်းလေဒါကသူ့ရဲ့ long term interest ကိုတေချာပေါက်ချင်းချောက်မဲ့ဟာလေအများကြီးထိခိုက်သွားမှာဒါပေမဲ့အဲ့ဒါကြောင့်မလို့သူကဟိုဘလူးခေါမလဲသတိထားပြီးတော့မှစစ်တပ်ကို engage လုပ်တာပေါ့ဗျာနော်ဒါပေမဲ့စိတ်ထဲမှာတော့စစ်တပ်ကိုနိုင်စေချင်တယ်စစ်တပ်ကဒီဟာကို normal situation ကိုပြန်ထိန်းသွားတာမျိုးသူလိုလားတဲ့ဒါကသူ့အတွက်အကျိုးရှိဆုံး situation ကိုနော် scenario ဆိုတော့သို့တော်လည်းသူမြန်မာလူလူကိုကြည့်ပြီးတော့သူ balance လုပ်ပြီးတော့စစ်တပ်ကိုဆက်ဆံနေတယ်ဒါပေမဲ့ဒီရှေ့မြောက်တိုင်းကြာသွားတဲ့အခါမှာဟာငါမဖြစ်တော့ဘူးနော်စစ်တပ်ကဒီတိုင်းဆိုရင်သွားတော့မှာအဲ့တော့ငါတို့စစ်တပ်ဘက်ကတော့ပြည့်ပြည့်စုံစုံရရတော့မယ်ဆိုတော့ဒီဟိုဟာအနေထားအဲ့ဒီမှာသူတို့position chain ကိုချိန်ရတော့မယ်ပြည့်ပြည့်စုံစုံရရတော့မယ်ဆိုတော့အနေထားကဒီရှေ့မြောက်တိုင်းစစ်ထားတာချုပ်ကြာသွားတဲ့ပုံမှာသူတို့ဟို position တိတိကျကျပြောင်းလိုက်ပုံရတယ်ဒါကြောင့်တကယ်ပြောင်းကြကြပဲမြန်မာပြည်လာတဲ့အခုလေရတပ်ဖွဲ့အတွက်ငွေပေးတယ်ဟလာစစ်တပ်ကိုလည်းဗန္ဒာကြီးကထောက်ပံ့မယ်လို့တဲ့အတန်ကြီးကြားတယ် drone နဲ့ပတ်သက်တဲ့နည်းပညာတွေလည်းပေးတယ်တရုတ် company တွေကိုလည်းမြန်မာပြည်ထဲဒီလာ training လုပ်ခွင့်တွေပေးတယ်စသဖြင့်ပေါ့တိတိကျကျအပြောင်းလဲကြီးကအဲ့ဒီလာရှုကြပြီးတဲ့နောက်မှာမြင်လာတယ်အဲ့ဒါကတော့ငါတို့ဘယ်နည်းနဲ့မဆိုဒီစစ်တပ်ကိုတော့ safe လုပ်မှဖြစ်မယ်ဆိုတော့ decision ပေါ်မှာ main online ကိုကြိုက်ချင်းမကြိုက်ချင်းကတပါတာပေါ့နော်စစ်တပ်ဆိုတဲ့ institution ကမြန်မာပြည်မှာအာဏာကိုထိန်းထားနိုင်မှသူတို့ရဲ့ national interest ကိုအကျိုးပြုမယ်ဆိုတော့စဉ်းစားချက်ပေါ်မှာအခြေခံပုံရပါတယ်
ဒေါက်တာသောင်းအရွှေရဲ့မြမအရေးပြောင်းလဲတွေကြောင့်တုံသက်ချက်ဒုတိယပိုင်းပဲဖြစ်ပါတယ်။နောက်တစ်ပတ်အစီအစဉ်မှာဘလို့ကြောင်းရတွေပါဝင်မလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာ
ပါ။ဟောင်းစာပြောပြခဲ့တာပါ။ကဘာတလော့ခီးမသွားမီပါ။အမေရိကန်နိုင်ငံရေးကိုကြည့်ကြအောင်ပါ။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့တလားလောက်လို့မှာပဲဒီမိုကရက်သမ္မတလောက်ကမ်လာဟဲရစ်စ်နဲ့ရီပပ်ဘလစ်ကန်သမ္မတလောက်ဒေါ်နယ်ထရမ့်တို့ဟာအကြိုက်နဲ့ဆက်လက်မဲဆွယ်နေကြပါတယ်။မဲဘသူပေးမယ်မဆုံးဖြတ်တိုင်းသူတွေနေထိုင်ကြရာအထူးကကြားတဲ့ပြည်နယ်တွေမှာလိုက်လံစီးအောင်နေကြတာပါ VOA သတင်းတော် Veronica Belderus Iglesias ပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြပေးထားပါတယ
် Republican သမ္မတ Donald Trump မှာစနေနေ့ကသူ့ကိုထောက်ခံသူတွေနဲ့ Pennsylvania ပြည်နယ် Butler မြို့မှာတွေ့ဆုံခဲ့ပါတယ်။ဇူလိုင်လတုန်းက Butler မှာမဲဆွယ်စည်းရုံးနေတော့တနတ်သမားကလှုပ်ကြံပစ်ခတ်တာကြောင့်နေရွက်ကိုကြီးစံထိမှန်ခဲ့ပါတယ်။ Florida မှာဒုတိယအကြိမ်မြောက်လှုပ်ကြံမှုကြံစည်သူကိုတော့လုံခြုံရေးတွေကအချိန်မီဖမ်းဆီးမိပါတယ်။နှစ်ကြိမ်မြောက်အခုလိုလှုပ်ကြံခံရတာကနေရွေးကောက်ပွဲမှာအနိုင်ရအောင်ပိုကြိုးစားအထောက်ဖို့တွန်းအားဖြစ်စေတယ်လို့ Trump ကပြောပါတယ်။
Over the past 8 years those
long era shine gala ma kulo awmyin mu ko da si lo thu ri ga a the ye phyet khe thulo swae chet di le tin yue kaw pwe win mi ya aw le a thut khe ja ba le tu ro a tat phu chu sa khe thala so ra ga ro bdu ma ma ti nai ma u
Donald Trump a pyin ta phit tu Eric Trump ga le a ku lo swae swae pyo so wa de a lut daw ok tha Mike Johnson a ni ne thi min che pe bu taung khan ya ma
I don't think they're saying that
Democratic Party ကလှုပ်ကြံမှုကြိုးစားတယ်ဆိုတာမျိုးပြောတယ်လို့မထင်ပါဘူး။ပြင်းပြင်းထန်ထန်ပြောဆိုကြတာတွေကိုရှော့ဖို့အားလုံးပြောနေကြတယ်လို့မျိုးပြောလိုက်တယ်လို့ပဲထင်ပါတယ်
။ ဒီမိုကရက်သမ္မတလောင်းကမ်မလာဟဲရစ်စ်လည်းဒုသမ္မတတာဝန်နဲ့မဲဆွယ်စည်းရုံးရေးခီးစဉ်တွေကြားချိန်ငွေရှာညှိဆောင်ရွက်နေရပါတယ်။စနေနေ့ရုံးကဟဲလင်းဟာရီကိန်းမုန်တိုင်းတဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်ကိုသွားရောက်ခဲ့ပြီးအစိုးရအနေနဲ့အပြည့်အဝထောက်ခံပေးသွားမယ့်အကြောင်းဒေတာကန်တွေကိုဂရုပြုပြောကြားခဲ့ပါတယ်။တောက်ကြနေရုံးကတော့ရွေးကောက်ပွဲလာလာနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်။
ဒီရွေးကောက်ပွဲပြီးဆုံးတဲ့အထိအလွန်အလွန်အကျိတ်နဲ့ရှင်ပြန်ရပါလိမ့်မယ်
။နိုဝင်ဘာမှာကျင်းပမယ့်ရွေးကောက်ပွဲမှာဒီမိုကရက်တွေအနေနဲ့အနိုင်ရနိုင်မယ့်အလားအလာနဲ့ပတ်သက်ပြီးထိပ်တန်းဒီမိုကရက်တဦးကအခုလိုမှတ်ချက်ပေးပါတယ်
။ I think she can win overwhelmingly given how divided the country is
အဓိကကျတဲ့ပြည်နယ်တွေမှာမဲ8000တသိန်းလောက်နဲ့နိုင်နိုင်ပါတယ်။ကိုတုံးကစိတ်ဝင်စားလို့မရှိတဲ့လူငယ်တွေဟာအခုအခါပိုပြီးတက်တက်ကြွကြွစေတနာဝန်ထမ်းပါဝင်လာကြပါတယ်။အနိုင်ရမယ်လို့သေချာပေါက်ခံယူထားပေမဲ့လည်းမဲကမတိတ်မရိတ်နဲ့ထိတ်လန့်စရာပါ
။ဒုသမရဟဲရစ်ဟာဒီသတင်းပတ်အတွင်းမီဒီယာစကားဝိုင်းတွေမှာပါဝင်ဆွေးနွေးဖို့ရှိတယ်လို့မဲဆွေစီယုံရေးအဖွဲ့ကထုတ်ပြန်ထားပါတယ်။ကြာသာရေးနေ့ကျရင်နီဗာရာနဲ့တောက်ကြနေ့မှာအရီဇိုနာပြည်နယ်တွေကိုလည်းသွားရောက်မဲဆွေမှာဝါထရမ့်ကတော့ဗိုလ်တော်ဦးနဲ့မှာပန်ဆယ်ဗေးနီးယားပြည်နယ်ကစကရန်တန်နဲ့ဂရီဒီမျိုးတွေကိုသွားရောက်မှာပါခင်ဗျာ
အခုတော့ကမ္ဘာတစ်လောခီးသွားကြအောင်ပါအာဒိတ်ဆာဝိုင်းနဲ့ဂရင်းလန်ဒေတာမှာအက်စကီမိုလို့သိကြတဲ့အင်ဂျူတိုင်းရင်းသားတွေကသူတို့ရဲ့ရိုးရာဆေးမြင်တက်တူးတွေကိုပြန်လည်ဖော်ထုတ်နေကြပါတယ်ကိုလိုနီခိကပျောက်ကွယ်မှုဖြစ်ခဲ့တဲ့ရိုးရာတက်တူးလက်ရာတွေကိုမတ်စုမြတ်မုံနဲ့အတူကမ္ဘာတစ်လောက်ခီးသွားစီစဉ်ကနေတွားပြီးလေ့လာကြရအောင်ပ
ါ။ယောအတ္လန်တစ်သမုဒ္ဒရာတွေက Greenland ဒေသဟာဒိန်းမတ်နိုင်ငံထဲမှာပါပေမဲ့အပြည့်အဝကိုပိုင်အုပ်ချုပ်ခွင့်ရတဲ့ဒေသတစ်ခုဖြစ်ပါတယ်။1922ခုနှစ်ကစလို့နှစ်ပေါင်း200ကျော်ဒိန်းမတ်နိုင်ငံရဲ့ကိုလိုနီလက်အောက်ရောက်ခဲ့ပြီး1953ခုနှစ်မှာကိုလိုနီလက်အောက်ကနေလွတ်မြောက်ပါတယ်။အပြည့်အဝကိုပိုင်အုပ်ချုပ်ခွင့်ကိုတော့2009ခုနှစ်ကမှရရှိခဲ့တာပါ။ကမ္ဘာမှာအကြီးဆုံးကျွန်းလို့သတ်မှတ်ခံရတဲ့ Greenland မှာလူဦးရေ 5,000 ခွဲထက်မနည်းရှိတာမှအများစုက Eskimo လို့မြန်မာတွေသိကြတဲ့ Inuit တိုင်းရင်းသားတွေဖြစ်ပါတယ်။ကိုလိုနီခေတ်လွန်မှာထာနေအင်းဒီဝဲတိုင်းရင်းသားအမျိုးသမီးတွေကဆေးပြန်တက်တူးထိုးတဲ့ယဉ်ကျေးမှုအလေးအထကိုပြန်လည်ဖော်ထုတ်လာကြပါတယ်။ Greenland ဒေသကအင်းဒီဝဲတိုင်းရင်းသားတွေကြားမှဆေးပြန်တက်တူးကိုအဓိကအမျိုးသမီးတွေထိုးကြပါတယ်။ကိုလိုနီအုပ်ချုပ်မှုအောက်မှာတော့ရိုးရာတက်တူးကိုပိတ်ပင်တားဆီးမခံခဲ့ရပေမဲ့ပျောက်ကွယ်လူဖြစ်ခဲ့ပါတယ်။မျိုးဆက်ပေါင်းများစွာတက်တူးထိုးတဲ့အလေးအထပျောက်သွားခဲ့ပေမဲ့အခုတော့အင်းဒီဝဲအမျိုးသမီးတွေတက်တူးပြန်ထိုးနေကြပါတယ်။အင်းဒီဝဲတက်တူးအမှုပညာကိုဒေသအခေါ်ဂျူနစ်လို့ပြောပါတယ်။
Ich fühle selbst der mal frigörne auf
Inuit tattoo ထိုးရတဲ့အတွက်တိတ်ကိုလွတ်လပ်သွားတယ်လို့ကျွန်မခံစားရပါတယ်။ကိုယ်အိမ်ကိုပြန်ရောက်သွားတဲ့ခံစားမှုမျိုးဖြစ်ပါတယ်
။သူ့ရဲ့နှစ်ဖူးပေါ်မှာ Inuit ရိုးရာ tattoo ကိုလွန်ခဲ့တဲ့ခုနှစ်နှစ်ကထိုးခဲ့ပြီးချိန်မှာ Greenland ဒေသယဉ်ကျေးမှုနဲ့အသက်တစ်ဖန်ပြန်လည်မွေးဖွားလာတယ်လို့ခံစားရတယ်လို့ပြောပါတယ်။မျက်နှာပေါ်မှာခုလိုတက်တူးထိုးတာကိုမကြိုက်တဲ့ပုံစံအခြေတွေကိုလည်းသူခံခဲ့ရပေမဲ့လက်တွေလက်ချောင်းတွေမှာပါရိုးရာတက်တူးတွေကိုထပ်ထိုးထားပါသေးတယ်။ Greenland မှာ Inuit တိုင်းရင်းသားတွေကဆေးမြင်တက်တူးကို15ရာစုလောက်ထဲကထိုးလာခဲ့ကြတယ်ဆိုတဲ့မှတ်တမ်းတွေရှိပါတယ်။1982ခုနှစ်တုန်းကရှေးဟောင်းရုပ်အလောင်း၈လောင်းကိုတွေ့ရှိခဲ့တာမှအဲ့ဒီထဲကအမျိုးသမီး9ယောက်လုံးရဲ့မျက်နှာတွေပေါ်မှာဆေးမြင်တက်တူးတွေကိုတွေ့ရပါတယ်။အာတိတ်ဆက်ဝိုင်းဒေသရဲ့အေဂျင့်6တွေ့တဲ့ရာသီဥတုကြောင့်နှစ်ပေါင်းရာနဲ့ချီကြားနေတဲ့အလောင်းတွေပုံမပြတ်ထိမ့်သိမ်းထားပေးတယ်လို့ဖြစ်နေတဲ့အတွက်15ရာစုလောက်ကယဉ်ကျေးမှုနဲ့တမိုင်းကိုလေးလာခွင့်ရကြပါတယ်။အမျိုးသမီးငယ်ရေရာသီလာလို့အပြောပေါ်ဝင်ပြီးဆိုရင်မေးစီမှာပထမဆုံးတက်တူးထိုးကြလေးရှိပြီးနှစ်ဖူးပေါ်ကတက်တူးကတော့နေလုံးကြီးကိုဂုံပြူပြီးတော့ထိုးကြတာဖြစ်ပါတယ်
။ဆက်ချိုဝဲငါဟာနော်အကာမဲဖမီလီဖော်ဟော့
အရင်တုန်းကအင်းနူဝလူမှုအတိုင်းဝိုင်းထဲမှာမိသားစုတွေဘလို့တော်ဆက်ကြတာလဲအခြေအနေအစဉ်တန်းကဘာလဲဆိုတာထင်ဟပ်အောင်တက်တူးထိုးကြတာဖြစ်ပါတယ်ကိုဘာကျွမ်းကျင်တယ်လဲဘာကောင်းကောင်းလုပ်တယ်လဲဘယ်မိသားစုနဲ့ဘလို့တော်ဆက်တယ်လဲဆိုတာကိုတက်တူးတွေနဲ့ပုံဖော်ကြတာဖြစ်ပါတယ
် Greenland ဒေသမှာအင်းနူဝတိုင်းရင်းသားတွေကိုရိုင်းရင်ချင်းဖို့အမွေအနှစ်တွေကိုပြန်လည်ဖော်ထုတ်နေကြသလိုကိုလိုနီခေတ်လွတ်ပိုင်းမှာကြီးပြင်းလာတဲ့ဒိမတ်လူမျိုးတချို့ကလည်းဒီဒေသကယဉ်ကျေးမှုဓလေ့ထုံးစံတွေကိုစိတ်ဝင်တစားလေ့လာနေကြပါတယ် ဒိမတ်လူမျိုးတတုပညာရှင်မာယာကအင်းနွေဆေးမဲ့တတုတွေမှာလူမှုဝန်းကျင်အမဲလိုက်တဲ့နည်းနဲ့ဒေသဆိုင်ရာယုံကြည်မှုတွေအပေါ်ကွဲပြားတယ်လို့ရှင်းပြပါတယ်အထူးသဖြင့်အမျိုးသမီးတွေအနေနဲ့ဆေးမဲ့တတုကိုအဆောင်အဖြစ်နဲ့ထိုးကြတယ်လို့သူကပြောပြပါတယ
် The tattoos had a job to do.So you would get them.
တတူတွေမှာဒိဗယ်ရရှိတဲ့အတွက်လိုအပ်လာတဲ့အခါတတူထိုးကြပါရယ်။အသက်အရွယ်နဲ့မဆိုင်ပါဘူး
။လူမျိုးစုပေါ်လိုက်ပြီးတော့အဆောင်အနေနဲ့အမျိုးသမီးတွေထိုးကြတဲ့တတူပုံစံ15မျိုးလောက်ရှိတယ်လို့သူက AFP သတင်းဌာနကိုပြောပြပါရယ်။ဘယ်မျိုးနွယ်စုကလာတယ်လဲ၊ဘလို့ပုံစံနဲ့အမဲလိုက်ကြတယ်လဲဆိုတာပေါ်ပါမူတည်ပြီးဆင်းပင်ကောက်ချောင်းတွေကွဲပြားပါရယ်။အဝိထေချုပ်လုပ်တဲ့တရိတ်ဆန်အယိုးအပ်ကိုတုံးပြီးတတူထိုးကြတာမို့ဒီဇိုင်းတွေကလိုင်းတွေအဆက်တွေလိုခက်ရိုးရိုးပုံစံတွေများပါရယ်။မျိုးဆက်နဲ့ချီအမျိုးသမီးအင်နွေတိုင်းရင်းသားတွေကြားတက်တူးထိုးတဲ့အလေးထားပျောက်ခဲ့ပေမဲ့အခုတော့စိတ်ဝင်စားနဲ့ပြန်ပြီးတော့ထိုးနေကြပါတယ
် People are super hungry for understanding their culture they are super duper hungry for representing the culture
ကိုတိုင်းသားလူမျိုးတွေရဲ့ယဉ်ကျေးမှုနောက်ခံအကြောင်းတွေလူတွေကတိတ်ကိုသိချင်နားလည်သဘောပေါက်ချင်ကြတယ်လို့အဲ့ဒီယဉ်ကျေးမှုတွေကိုကိုစားပြုချင်တဲ့စိတ်တွေပြင်းပြကြပါတယ်ကိုလိုနီခေတ်တုန်းကပျောက်ပြက်ခဲ့တာတွေကိုပြန်လဲဖော်ထုတ်ခြင်းစိတ်တွေတိတ်ကိုပြင်ပြကြတာပါလူတယောက်ကိုကိုဘယ်သူဘယ်ဝါဖြစ်တယ်ဆိုတဲ့အထောက်အထားတွေဖျောက်ဖျက်ပြီးတခြားတယောက်လိုပုံစံသွင်းခံရမယ်ဆိုရင်ကိုကိုတိုင်ဘယ်သူမှန်းကိုသိတော့မှာမဟုတ်ဘူးလားရှင
် Greenland ဒေသကိုသာသနာပြုတွေ1920ခုနှစ်မှာစရောက်လာပြီးအနှစ်90မကြာခင်မှာပဲ Inuit တက်တူးထိုးတဲ့ delay တစ်ဖြည်းဖြည်းပျောက်ွယ်ခဲ့ပါတယ်အခုတော့ဆေးမင်တွေပြန်ထိုးနေကြပြီပဲအသက်အဆန်းလိုပြန်ဖြစ်နေတဲ့အတွက်အများစုကဘာကြောင့်ဘလို့အဓိပ္ပာယ်တွေရှိတယ်ဆိုတာကိုပြန်ပြီးတော့လေ့လာနေကြရဆဲဖြစ်ပါတယ
် We have as a group an identity crisis and are very busy building like nation
ကျွန်တော်ကိုဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုဘာပြောရမလဲမသိတဲ့ပြဿနာရင်ဆိုင်ကြရပါတယ်နိုင်ငံတိဆောက်ရေးလိုမျိုးပဲကိုလူမျိုးနောက်ခံတဲ့ပတ်သက်တာတွေကိုပြန်လဲတိဆောက်ကြရပါတယ်ဒီအချိန်မှာအင်းညွေတက်တူတွေကကိုဘယ်သူဘယ်ဝါဖြစ်တယ်ဆိုတာအကောင်းဆုံးပြသနိုင်တဲ့သင်္ကေတလိုဖြစ်တာကြောင့်အချိန်တိုအတွင်းတိတ်ကိုရေပန်းစားလာတာပါကိုလူမျိုးဆိုတာထက်လောလောဆယ်ကိုဘယ်သူဘယ်ဝါဖြစ်တယ်ဆိုတဲ့အဖြေကိုတော့တက်တူကနေပေးနိုင်ပါတယ်
အတိတ်ဆဝိုင်းတွေက Greenland ဒေသမှာနေထိုင်ကြတဲ့ Inuit တိုင်းရင်းသားတွေကြားမှာ June လို့ခေါ်တဲ့ဆေးမင်တတူဟာအမျိုးသမီးတွေအဝတ်ထည်ချုပ်လို့ကျွမ်းကျင်မှုကနေဆင်းသက်လာတာလို့ယုံကြည်ထားကြပါတယ်။တရိတ်ဆတ်အယိုးနဲ့လှုပ်ထားတဲ့အဝတ်ချုပ်အပ်ကိုတုံးပြီးအရေပြားပေါ်မှာအချုပ်တလို့ဆေးမင်ထိုးခဲ့ကြတာဖြစ်ပါတယ်။လူမျိုးစုအတိုင်းဝိုင်းနဲ့ကိုးခွေယုံကြည်မှုပေါ်မူတည်ပြီးတော့ Inuit အမျိုးသမီးတွေဆေးမင်တတူကိုအဆောင်ဖြစ်ထိုးကြလေရှိသလိုအမျိုးသားတွေမှလည်းမတော်တဆထိခိုက်တာမျိုးအမဲမလိုက်နိုင်တာမျိုးတွေကြုံတွေ့ရတဲ့အခါမှာကံကောင်းအောင်လို့ကျူးနှစ်တက်တူထိုးကြတယ်လို့အင်းနွေတိုင်းရင်သားတွေအကြောင်းမှတ်တမ်းတွေမှာဖတ်ရပါတယ်ရှင်ကျွန်မစုမြတ်မော်ပ
ါ view ကိုစာရေးလို့လဲဆိုရင် Facebook Messenger အဖြစ်ဖြစ် email bambis@voadudes.com ကိုဖြစ်ဖြစ်ပြပို့နိုင်ပါတယ်ခုတော့သတင်းချင်းချုပ်ကိုပြောပြပါမယ်ဟက်စ်ဘောလာကောင်းဆောင်ဟာဆန်နာဆာရလေးကိုစက်ခံမဲ့ဟာရှမ်ဆာဖီဒင်ဟာစက်တင်ဘာလ29ရက်ဘေရုတ်ကိုအစ္စရေးကတိုက်ခိုက်ရမှာတိုက်ဆုံးခဲ့တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာဒညာဟုကအောက်တိုဘာလ10ရက်အင်္ဂါနေ့မှာပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲဟက်စ်ဘောလာတို့အခိုင်အမာခြေကုပ်ယူထားတဲ့ဘေရုတ်စင်ဂျေဘုံဒေသကိုအစ္စရေးကလေကြောင်းကနေစက်တိုက်ခတ်ပြီးနောက်ပိုင်းမှာသူနဲ့ပတ်သက်တဲ့သတင်းတွေမကြားကြားရတော့တာဖြစ်ပါတယ်ယူကရိန်းမှာတော့အလဲပိုင်းနဲ့အနောက်ပိုင်းဒေသတွေကိုပစ်ခတ်ခဲ့တဲ့ရုရှားရဲ့ drone တွေတဲက18ဆင်းလောက်ကိုယူကရိန်းကပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကအင်္ဂါနေ့မှာပြောပါတယ်။ယူကရိန်းရဲ့ Dani Propetrov, Mykolov, Odessa, Ternopil နဲ့ Vanessa ဒေသတွေမှာပစ်ချခဲ့တာဖြစ်ကြောင်းယူကရိန်းနေကြောင်းကာကွယ်ရေးဌာနကပြောပါတယ်။အာဆီယံဒေသမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken ဟာဒီသတင်းပတ်နောက်ပိုင်းလောက်မှာလောင်နိုင်ငံ Vientiane မြို့ကိုတွားရောက်မှာဖြစ်ပြီးအာဆီယံရဲ့အရှိအာရှထိပ်သီးညီလာခံတွေကိုတက်ရောက်မှာဖြစ်ပါတယ်။ဒီနေ့အာဆီယံနဲ့အမေရိကန်ထိပ်သီးညီလာခံမှာထိုင်းဝန်ကြီးချုပ်တစ်ပီတော်တန်ရှင်နဝတ်နဲ့ဂျပန်ဝန်ကြီးချုပ်တစ်ရှီဂဲရူအီရှိဘတ်တို့လိုအင်ဒိုပစိဖိတ်ဒေသအတွင်းကခေါင်းဆောင်တစ်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။အရှိအာရှထိပ်သီးအစည်းအဝေးကိုလည်းသူကဆက်လက်တက်ရောက်မှာပါ။ခုတော့အစီအစဉ်ကိုအဆုံးသတ်ပါစေခင်ဗျာ။ဒီနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကနားအောင်ဖြစ်ပါတယ်။အခုထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA Internet စာမျက်နှာ bambis.voanews.com မှာလည်းအရွယ်တကူပြန်လည်ဖတ်ရှုနားဆင်ကြည့်ရှုနိုင်ပါတယ်။
VOA ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးကျမ်းမာချမ်းသာဘေးပြာဒုက္ခဝေးကွာကြပြီးဆန္ဒပွားထပ်တူမြတ်သည့်ဖြစ်ကြပါစေ။ကျွန်တော်တမောင်သားမှာ